Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA American အသံရဲ့2020ခုနှစ်ဩဂုတ်လ24ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:20နာရီလိုင်းတုံမီတာ1925 30နဲ့လိုင်းလမ်းမီတာ190ကနေထုတ်လွှင့်ပေးနေပါပါရှင်ကျမနင်္ဂလာပါဒီညအတွက်ထိပ်တန်းရသတင်းတွေကိုတင်ပြသွားမှာပါတနင်္လာနေ့ကစတင်တဲ့ American Republican Party ရဲ့နိုင်ငံလုံးဆိုင်ရာညှိနှိုင်းခါမှာသမ္မတ Donald Trump ကိုဒုတိယသက်တမ်းအတွက်သမ္မတကိုယ်စားလှယ်လောင်းအဖြစ်ပြန်ပြီးတော့ရွေးချယ်ဖို့ရှိပါတယ်ကိုရိုင်းပါတီအကြီးအကဲဖြစ်တဲ့သမ္မတ Trump က၄ညဆက်တိုက်ကျင်းပမဲ့ညှိနှိုင်းခါမှာ Democrat Party သမ္မတကိုယ်စားလှယ်လောင်း Joe Biden ကိုတတ်ခတ်ပြောဆိုဖို့စိုင်းပင်နေပါပြီကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်အွန်လိုင်းကနေကျင်းပခဲ့တဲ့ဒီမိုကရက်ပါတီညီလာခံမှာတော့ပါတီသမ္မတကိုယ်စားလှယ်လောင်းနဲ့ဒုသမ္မတကိုယ်စားလှယ်လောင်းတွေကိုရွေးချယ်ခဲ့ကြတာပါ။ North Carolina ပြည်နယ် Charlotte မြို့က Republican Party ကျင်းပပုံကတော့ကွဲပြားပါတယ်။ Charlotte မြို့ကိုအတီးတီရောက်နေနေကြတဲ့ပါတီကိုယ်စားလှယ်တွေကတနင်္လာနေ့နေခင်ပိုင်းမှာရောက်လာမဲ့သမ္မတ Trump ကိုပါတီသမ္မတလောင်းအဖြစ်တရားဝင်ရွေးချယ်ကြမှာပါ။အင်္ဂါနေ့ကနေကြာရပလင်းနဲ့အထီးလုံးမဲ့အခမ်းအနားအစည်းအဝေးအများစုကိုတော့ Washington မှာကျင်းပမှာပါ။သမ္မတ Trump ကလည်းကိုယ်စားလှယ်လောင်းအဖြစ်လက်ခံတဲ့မိန့်ခွန်းကိုညှိနှိုင်းခံနောက်ဆုံးနေ့မှာအိမ်ပြည်တော်တောင်ဖက်မြက်ခင်ပြင်ကနေပြောဆိုမှဖြစ်တယ်လို့မီရှူမီဝမ်းတွေပြစ်ဖောက်ဖို့လည်းစီစဉ်ထားပါတယ်။ကယောဂါကာကွယ်ထိန်းချုပ်တဲ့အနေနဲ့ Charlotte မြို့ကိုရောက်လာတဲ့ပါတီကိုယ်စားလှယ်ရဲ့ကူအပူချိန်ကိုနိုင်စင်တိုင်မှာဖြစ်တယ်လို့ COVID-19 ကူးခံထားခြင်းရှိမရှိနေ့တိုင်းပိုစစ်ဆေးခံကြမှာပါ။အမေရိကန်ပြည်ထောင်စုဝင်ကွန်စင်ပြည်နယ်ကနိုရှာမြို့မှာလူမဲစုဦးကိုရဲတို့ပစ်ခတ်ခဲ့တာကြောင့်တနင်္ဂနွေနေ့နောက်ပိုင်းမှာဆန္ဒပြပွဲတွေပေါ်ပေါက်လာပါတယ်။လူမှုကွန်ရက်တွေမှာတွေ့ရတဲ့ဗီဒီယိုပုံရိပ်တွေထဲမှာတော့ကားတစ်စင်းရှိဖျက်လျှောက်သွားတဲ့လူမဲစုဦးနောက်ကိုတနက်ကင်ထားကြတဲ့ရဲအရာရှိသုံးဦးကတ်လိုက်သွားတာကိုတွေ့ရပါတယ်။အဲ့ဒီလူမဲအမျိုးသားကားတကားကိုဖွင့်ပြီးဝင်တဲ့အချိန်မှာရဲအရာရှိတယောက်ကသူ့အင်ကြီးကိုနောက်ကဆွဲပြီးတော့တနက်နဲ့ပစ်ခတ်ခဲ့တာပါ။အဲ့ဒီဗီဒီယိုထဲမှာတနက်တန်ခုနှစ်ချက်ကြားပေမဲ့ရဲအရာရှိဘယ်နှစ်ယောက်ကဖြစ်ခတ်ခဲ့တယ်လဲဆိုတာနဲ့ဘာကြောင့်ဖြစ်ခတ်ခဲ့ရတာလဲဆိုတာရှင်းရှင်းလင်းလင်းမတွေ့ရပါဘူး။ကနိုရှာရဲဌာနထုတ်ပြန်ချက်မှာတော့ဖြစ်ခတ်မှုဖြစ်ပွားရတဲ့အကြောင်းရင်းကိုပြောမထားဘဲဒဏ်ရာပြင်းထန်တဲ့အတွေ့အကြုံလူကိုဆေးရုံတင်လိုက်ရတယ်လို့သာဖော်ပြထားတာပါ။တနက်ဖြစ်ခတ်မှုဖြစ်ပွားရတဲ့အကြောင်းရင်းကိုပြည်နယ်တရားရေးဌာနကစုံစမ်းစစ်ဆေးမယ်လို့လည်းဖော်ပြထားပါတယ်။ဒီကမုန်းနဲ့ပတ်သက်ပြီးတော့ဆန္ဒပြပွဲတွေပေါ်ပေါက်လာတာကြောင့်ကနိုရှာမြို့မှာညအမထွက်ရအမိန့်ကိုထုတ်ပြန်ထားတာပါ။ကနိုရှာကောင်တီအစိုးရရုံးနဲ့ရှီယာကိုချီတက်လာကြတဲ့ဆန္ဒပြသူတွေကိုရဲတို့ကပလတ်စတစ်ဒိုင်းတွေလက်ကင်တုပ်တွေတုံးပြီးတော့တားဆီးခဲ့ကြတာပါရဲအရာရှိတို့ရဲ့မစင်မချင်းပြစ်ခတ်မှုနဲ့အမေရိကန်လူမဲတွေကြုံနေရတာကြောင့်တရားဥပဒေစိုးမိုးရေးဌာနပြုပြင်ပြောင်းလဲပေးဖို့နဲ့လူမျိုးရေးခွဲခြားမှုကိုတာဝန်ရှိသူတွေကင်တွယ်ဆောင်ရွက်ဖို့တောင်းဆိုဆန္ဒပြပွဲတွေနိုင်ငံတော်ပေါ်ပေါက်လာစေတဲ့နောက်ဆုံးဖြစ်ရလဲဖြစ်ပါတယ်COVID-19 လူနာတွေကိုသွေးကြီးကုရုံနဲ့အရေးပေါ်ကူတာဖို့အမေရိကန်အစားအသောက်နဲ့ဆေးဝါးကုကဲမှုဌာန FDA ကိုသမ္မတဒိုနယ်ထရမ့်ကတနင်္ဂနွေနေ့မှာခွင့်ပြုလိုက်ပါတယ
် Today I'm pleased to make a truly historic announcement in our battle against
coronavirus ပိုးပန်းနည်းလူသက်ပေါင်းများစွာကိုကယ်တင်နိုင်တဲ့အတွက်သွေးကြီးကုရုံနဲ့အရေးပေါ်ကူတာဖို့ FDA ကိုခွင့်ပြုလိုက်ပါတယ်လို့သမ္မတထရမ့်ကအင်ပီရိုသတင်းစာရှင်းလင်းပွဲမှာကြေညာသွားတာပါကိုရိုနာဗိုင်းရပ်စ်ကူးခံရပြီးတော့ပြန်လည်နာလန်ထူလာတဲ့လူနာရေစီကထုတ်ယူထားတဲ့ပိုခုခံနိုင်စွာရှိတဲ့သွေးရည်ကြီးတွေကို COVID-19 လူနာတွေထဲထိုးသွင်းပြီးတော့ကူတာမှာပါသွေးရည်ကြီးကုရုံနဲ့ကူတာပေးခဲ့တဲ့လူနာ9000ထဲက1000လို့ရဲ့ကုရုံအခြေအနေကိုလေ့လာသုံးသပ်ချက်တွေဖြင့်အခြားလေ့လာချက်တွေအရသွေးရည်ကြီးကုရုံနဲ့ COVID-19 လူနာတွေကိုအရေးပေါ်ကူတာဖို့ဆုံးဖြတ်ခဲ့တာလို့ FDA အကြီးအကဲဒေါက်တာစတီဗန်ဟန်ကပြောပါတယ်ဒါပေမဲ့လည်းဒီကုရုံရဲ့ရလဒ်တွေအမျိုးမျိုးရှိနေသလို COVID-19 လူနာတွေကုသရမှာထိရောက်မှုရှိတဲ့ဆိုတော့သက်သေအထောက်အထားတွေမတွေ့ရတဲ့အတွက်တချို့သိပ္ပံပညာရှင်တွေကတော့ဒီကုရုံပေါ်တိတ်ပြီးတော့အာမပေးချင်ကြပါဘူး။နယူးဇီလန်နိုင်ငံမှာရေပောင်းတရားကျော်ကိုရိုနာဗိုင်းရပ်စ်ပိုကူးသူမရှိတာကြောင့်ပြည်ရင်းကူးစက်မှုမရှိတော့ဘူးလို့ကြေညာခဲ့ပေမဲ့လက်တလုံးပိုကူးစက်မှုပြန်တွေ့လာတဲ့အတွက်အများပြည်သူသုံးကားရထားတွေစီးနှင်ကြသူတွေနဲ့လင်းခီးတဲ့အလုံးတနင်္လာနေ့ကစပြီးတော့မဖြစ်မနေနှာခေါင်းစည်းတက်ဖို့အမိန့်ထုတ်ပြန်ထားပါတယ်။နိုင်ငံရဲ့အကြီးဆုံးမြို့ဖြစ်တဲ့အော့ကလန်မှာချမှတ်ထားတဲ့ကာယောဂါကန့်သတ်ချက်တွေကိုလည်းတနင်္ဂနွေနေ့ထိရပ်တိုးလိုက်တာပါ။တနင်္လာနေ့မှာတော့အော့ကလန်မြို့မှာပိုးကူခံရသူ10ဦးတွေ့ရှိခဲ့တယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါရယ်။တောင်ကိုရီးယားနိုင်ငံမှာတော့7ရက်ဆက်တိုက်ပိုးကူခံရသူရရှိရှိလာတဲ့အတွက်ဆိုးလ်မြို့တော်ဝိုင်ယောဂါထိန်းချုပ်နိုင်ဖို့တာဝန်ရှိသူတွေကြိုးပမ်းနေပါရယ်။တနင်္လာနေ့ကစပြီးတော့လူအလုံးအဆောက်အဦအပြင်မှာရောအတွင်းမှာပါနှာခေါင်းစည်းတက်ဖို့အမိန့်ထုတ်ပြန်ထားတာပါ။တနင်္လာနေ့မှာပိုကူခံရသူ266ဦးရှိတာမှာ202ဦးကတော့ဆိုးမျိုးတစ်ပိုက်ကဖြစ်ပြီးဘူဆန်လိုတခြားမျိုးကြီးတွေမှာတော့ကူးစက်ခံရသူမရှိပါဘူး။ India မှာတော့ဒီကနေ့ပိုကူခံရသူ 6,000 ကျော်ရှိတဲ့အတွက်ပိုကူခံရသူစုစုပေါင်း 3,000 ကျော်သွားပါပြီ John Hopkins တက္ကသိုလ်ရဲ့စစ်တမ်းအရ India ဟာ American နဲ့ Brazil ပြီးရင်ကမ္ဘာမှာပိုကူခံရသူအများဆုံးရှိနေတာလည်းဖြစ်ပါတယ်
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိပိုင်းဒိုမီတာ31 kHz 9833ညပိုင်းဒိုမီတာ32 kHz 9303ညပိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများတစ်ဆင့်အောင်ပါသတင်းလေးကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်။ရိုဟင်ဂျာရီအပေါ်မှာလူမျိုးတုံးတပ်ဖြတ်မှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံကိုတန်ခတ်အရေးယူရမှာလူပုဂ္ဂိုလ်တဦးချင်းအပေါ်ဗီဇာနဲ့ခရီးသွားလာခွင့်ကန့်သက်ပေးထားတာနဲ့မလုံလောက်ကြောင်းနဲ့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးမစ်ရှင် UNFFM ရဲ့အကြံပေးချက်တွေကိုအကောင့်ထည့်ဖို့လိုအပ်ကြောင်းဘာမာကင်ပိန်း UK ကပြောပါတယ်။ရခိုင်ပြည်နယ်တွင်2019ခုနှစ်တုန်းကအာဆာအကြံဖက်လက်နက်ကိုင်အဖွဲ့တွေအပေါ်မြန်မာစစ်တပ်ရဲ့နေမြေရှင်းလင်းမှုတွေအတွင်းရိုဟင်ဂျာတိတ်နဲ့ချီပြီးတော့နေရွှန့်ခွာထွက်ပြေးခဲ့ရတဲ့၃နှစ်မြောက်နှစ်ပတ်လည်နေ့မတိုင်မီအောက်တိုဘာ24ရက်နေ့ရက်စွဲနဲ့ဘာမာကင်ပိန်း UK ရဲ့ထုတ်ပြန်ချက်မှာ UNFFM ရဲ့အကြံပြုတိုက်တွန်းချက်တွေကိုဗေနိုင်ငံကမှအပြည့်အဝအကောင့်ထဲမဖော်နိုင်သေးဘူးလို့လည်းဖော်ပြထားပါတယ်။ American နဲ့ Britain တို့ကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဗီဇာနဲ့ခရီးသွားလာခွင့်ဆိုင်ရာတန်ခတ်အရေးယူမှုတွေပြုလုပ်ထားပေမဲ့မြန်မာစစ်တပ်နဲ့စီးပွားရေးလုပ်နေတဲ့ကုမ္ပဏီတွေအပေါ်အရေးယူမှုတွေချမှတ်ခြင်းမရှိသေးဘူးလို့လည်းဘာမာကင်ပိန်း UK ကပြောပါတယ်။ EU ဥရောပသမဂ္ဂဆိုရင်စစ်တပ်ရဲ့အစ်စ်နဲ့အရာရှိအနေငယ်ကဗီဇာနဲ့ခရီးသွားလာခွင့်ပိတ်ပင်ထားတယ်လို့ဆိုပါတယ်။UNFFM ကအကြံပြုတိုက်တွန်းချက်ပေါင်း35ခုကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုတင်ပြထားတာဖြစ်ပြီးအကြံပြုတိုက်တွန်းချက်10ခုကိုကုလသမဂ္ဂလူမျိုးရေးကောင်စီကိုတင်ပြထားတာပါ။ဒါ့အပြင်2020ခုနှစ်ရွေးကောက်ပွဲမှာရိုဟင်ဂျာရွေးကောက်ခံခွင့်ညှင်းပယ်ခံရရင်အဲ့ဒီရွေးကောက်ပွဲအတွက်အကူအညီပေးနေတာတွေကိုပြန်လည်သုံးသပ်ဖို့လဲ UNFFM ကတိုက်တွန်းထားကြောင်းဒါပေမဲ့ EU, UK, Norway နဲ့တခြားနိုင်ငံအများအပြားကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုအကူအညီပေးနေကြောင်းရေကောက်ပွဲကော်မရှင်ကမကြာသေးခင်သတင်းဘက်တွေကရိုဟင်ဂျာခေါင်းဆောင်တွေရေကောက်ပွဲဝင်ခွင့်ကိုတောင်းမြစ်ပိတ်ပင်ခဲ့ကြောင်းဘာမာကင်ပိန်း UK ကပြောပါရယ်မြန်မာအစိုးရကရောရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံမိမဲ့နေရွှန့်ခွာထွက်ပြေးခဲ့တဲ့ဒုက္ခသည်တွေကိုပြန်စီစစ်ပြီးတော့လက်ခံသွားမယ်လို့ပြောဆိုထားပါရယ်ရှင်ဖိလစ်ပိုင်နိုင်ငံတောင်ပိုင်းဟိုလိုကျွန်းဟိုလိုမြို့မှာဒီကနေ့တနင်္လာနေ့ပောက်ကွဲမှုနှစ်ခုဆက်တိုက်ဖြစ်ပွားခဲ့တဲ့အတွက်အနည်းဆုံးလူ၄ဦးသေဆုံးပြီးတော့စစ်တပ်တပ်ဖွဲ့ဝင်တရာစင်ကျော်လောက်ဒဏ်ရာရသွားခဲ့တယ်လို့စစ်တပ်နဲ့သတင်းဌာနတွေကပြောပါရယ် IS စစ်သွေးကြွအဖွဲ့တစ္ဆာခန့်အဘူဆာရက်စစ်သွေးကြွအဖွဲ့အခိုင်မာခြေကုပ်ယူထားတဲ့ဒီကျွန်းမှာပောက်ကွဲမှုနှစ်ခုကနေ့လယ်ပိုင်းလောက်မှာတနာရီလောက်ခြားပြီးတော့ဆက်တိုက်ဖြစ်ခဲ့တာပါပထမပောက်ကွဲမှုကမော်တော်ဆိုင်ကယ်ပေါ်ကလက်လုပုံကြောင့်ဖြစ်ပြီးအနည်းဆုံးစစ်သား18ယောက်ဒဏ်ရာရသွားခဲ့တယ်လို့အမည်မဖော်လူသူစစ်တပ်ကလာတဲ့သတင်းတရမှာပြန်ထားပါတယ် ABS CBN တရင်တွေမှာတော့ပောက်ကွဲမှုနှစ်ခုကတနင်္လာစီမှာဖြစ်ခဲ့တာဖြစ်ပြီးတစ်ခုကစစ်တပ်မော်တော်ယာဉ်တွေအနာအနီးကပောက်ကွဲခဲ့တာဖြစ်တယ်လို့ဖော်ပြပါတယ်အခုလိုပောက်ကွဲမှုတွေဖြစ်ပွားခဲ့တာနဲ့ပတ်သက်လို့ဘယ်သူလဲချက်လဲဆိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်စီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်အနီးမှာဒီကနေ့သဘာဝဓာတ်ငွေပိုင်လိုင်းတစ်ခုမီးလောင်ပောက်ကွဲခဲ့တဲ့အတွက်နိုင်ငံနဲ့အဝါလျှက်စစ်မီပြတ်တောက်ခဲ့ပါတယ်။အစောပိုင်းခံမှန်းချက်တွေအရအခုလိုပောက်ကွဲမှုကြီးဖြစ်ပွားရတာဟာအကြမ်းဖက်တိုက်ခိုက်မှုတစ်ခုကြောင့်ဖြစ်နိုင်တယ်လို့ရေနံဝန်ကြီးအလီကန်နမ်ပြောပါတယ်။မိသက်သမားတွေကမီးလောင်နေတဲ့ပိုင်လိုင်းတစ်လျှောက်မီးငြိမ်းသက်နေတယ်လို့တချို့ပြည်နယ်တွေမှာလျှက်စစ်မီပြန်ရအောင်လုပ်ထားပေးပြီးဖြစ်ကြောင်းလျှက်စစ်ဝန်ကြီးဌာနဝန်ကြီးမိုဟာမက်ကာဘိုဒလီကပြောကြောင်းနိုင်ငံပိုင်စာနာသတင်းမှာဖော်ပြထားပါတယ်။ပုံမှန်အပြင်စီးရီးယားနိုင်ငံတွင်လျှက်စစ်တပ်အပြင်စစ်ရုံတွေကိုသဘာဝတံငွေတုံပြီးတော့လေပတ်တာပါအရှေ့ပိုင်း900ကျော်ရှိတဲ့ဒီသဘာဝတံငွေပိုင်လိုင်းကြီးကအီဂျစ်ကနေစီးရီးယားလေဘနွန်နဲ့ဂျော်ဒန်နိုင်ငံတွေကိုသဘာဝတံငွေဖြန့်ဖြူးပေးနေတာဖြစ်ပါတယ်အခုလိုဒီနေရာမှာပိုင်လိုင်းပောက်ကွဲတာဟာ6ကြိမ်ရှိပြီဖြစ်ကြောင်းလည်းဝန်ကြီးကာဘိုလီကပြောပါတယ်ရှင်ဘရာဇီးသမ္မတရာယီဘော်ဆိုနာရိုရဲ့ဇနီးဖြစ်သူဗန်ငွေသွင်းစည်းရုံးနဲ့ပတ်သက်ပြီးမေးမြန်းခဲ့တဲ့သတင်းတောင်တယောက်ရဲ့မျက်နှာကိုလက်သီးနဲ့ထိုးမယ်လို့သမ္မတဘော်ဆိုနာရိုကမနီတနင်္ဂနွေနေ့ကချင်းချောက်ပြောဆိုခဲ့ပါတယ်။သူဇနီးရဲ့ဗန်စင်းကသူတို့သားဖြစ်သူအထက်လွှတ်တော်မှဖလန်ဗီယိုဘော်ဆိုနာရိုကိုထောက်ပံ့နေတာအပါအဝင်တခြားအကျင့်ပြေချဆောင်မှုတွေနဲ့ဆက်နွယ်နေတယ်လို့ဆွဆွဲပြောဆိုနေကြတာပါ။ ဒီကိစ္စနဲ့ပတ်သက်ပြီးတော့အိုဂလိုဘိုနေစဉ်သတင်းစာကသတင်းတောက်တူရဲ့မိမြန်ချက်ကိုသမရဘော်ဆိုနာရိုကအခုလိုမျက်နှာကိုလက်သီးနဲ့ထိုးမယ်လို့တုံ့ပြန်ပြောဆိုခဲ့တာဖြစ်ပါတယ်။အိုဂလိုဘိုသတင်းတောက်ကဒီလအစောပိုင်းတုန်းကခရူးဆိုမဂ္ဂဇင်းမှာပါတဲ့သမရဂရောအကြောင်းသတင်းဆောင်မတစ်ပုဒ်နဲ့ပတ်သက်ပြီးတော့မိမြန်ခဲ့တာပါ။ဒီသတင်းဆောင်မမှာသမရဂရောမီရှဲဘော်ဆိုနာရိုနဲ့သူတို့ရဲ့သားဖြစ်သူလက်ရှိအထက်လွှတ်တော်မန်ဖလက်ဗီယိုဘော်ဆိုနာရိုရဲ့အကြံပေးဟောင်းလည်းဖြစ်သမရရဲ့မိတ်ဆွေလည်းဖြစ်တဲ့အငင်းစားရဲအရာရှိဖေဘရာစီယိုခွေရက်စ်နဲ့ဆက်သွယ်ချက်တွေကိုဖော်ပြထားတာပါဒီဆောင်းမမှာ2011ခုနှစ်ကနေ2016ခုနှစ်အတွင်းအစိုးရဝန်ထမ်းတွေရဲ့ချက်လက်မှတ်တွေကနေအမေရိကန်ဒေါ်လာ13,000လောက်ကိုခွေရက်စ်ကသမရကတော်ရဲ့ဗန်စီရင်ထဲမှာထည့်ပေးခဲ့တယ်လို့ဖော်ပြခဲ့ပါတယ်2019ခုနှစ်မှာသမရဘော်ဆိုနာရိုသမရမဖြစ်ခင်ခွေရက်စ်ဥပဒေပြုလွတ်တော်အမတ်အဖြစ်တာဝန်ထမ်းဆောင်ခဲ့တော့ကလည်းသူဟာဘော်ဆိုနာရိုရဲ့သားဖြစ်သူဖလက်ဗီယိုဘော်ဆိုနာရိုရဲ့လက်ထောက်တူဖြစ်ခဲ့တာပါအခုလိုသူသားဖြစ်သူဖလက်ဗီယိုဘော်ဆိုနာရိုနဲ့ခွေရက်စ်တို့ကိုစုံစမ်းစစ်ဆေးမှုတွေပြုလုပ်နေတဲ့အချိန်မှာပဲခွေရက်စ်ဟာဗန်ငွေစီးရင်တဲ့အမေရိကန်ဒေါ်လာ2,000,000ကျော်ထည့်ခဲ့တဲ့ကိစ္စနဲ့ဆွနေပြီးတော့ဖမ်းဆီးခံထားရပါတယ်ရှင်ဒေါ်ဒါရှင်များရှင်တင်းနေလာနေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြေညာလို့ပြီးမှတော့သတင်းဆောင်မတွေနဲ့အပတ်စဉ်ခန္ဓာတွေကိုဆက်လက်နှာစင်နိုင်ပါပြီရှင်
ရခိုင်ပြည်နယ်မှာတရင်တပကျော်တင်ကိုဗတ် -19 ကူးစက်ခံရသူ80ကျော်ရှိလာတာကြောင့်ယောဂကာကွယ်ရေးစည်းကမ်းတွေကိုတင်ကြဖို့ပြင်ဆင်နေတဲ့ကြောင်းပြောပြပါမယ်။ကျွန်တော်တက်နိုင်ပါ။စစ်တွေပါဝင်ညအုပ်နဲ့တန်တွဲမျိုးနယ်တွေမှာတပကျော်တင်ကိုဗတ် -19 ကူးစက်ခံရသူ82ဦးထိရှိလာသလိုစောင့်ကြည့်လူနာတွေနဲ့အတော်လာကန့်သတ်ထားသူတွေတိုးလာနေရှိမှာပဲ။ယောဂဘိုးပြန့်နှံ့မှုတွေကိုထိရှောက်ရေးစည်းကမ်းတွေကိုဒေသခံတွေလိုက်နာအောင်ပြည်내ဆွေးရတာဝန်ရှိသူတွေကြိုးပမ်းနေတာပါ။ရခိုင်ပြည်နယ်မှာလက်တလောကူးဆက်မှုအများဆုံးဖြစ်နေတဲ့စစ်တွေမြို့နယ်မှာညမတော်ရမင်းပုံမှန်တိလေးလေးထုတ်ပြန်ထားပြီးကာယယောဂကာကွယ်ရေးကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့စည်းကမ်းတွေကိုမလိုက်နာသူတွေကိုလည်းမနေ့ကစတတိပိတ်ရည်ယူနေပြီလို့ရခိုင်ပြည်နယ်ဆိုရဖွေပြောခွင့်ရစေပင်သာရေးဝန်ကြီးဦးဝင်းမြင့်ကပြောပါတယ်
။မနေ့ကတော့ကျွန်တော်တို့ဒါမေယာကြီးရတာပေါ့နော်။ခေါ်တော့ရေးကန်ချရင်ကတိကံဝန်လည်းမထုတ်နိုင်ဘူး။နောက်တာမျိုးဖြစ်ပေါ်ဖို့ပေါ့နော်။အဲဒီတော့ပဲရှိပါသေးတယ်။ဒါပေမဲ့လို့ဟိုနောက်ထပ်ပြီးတော့ဒီနောက်ရနောက်ရဒီမှာထပ်ပြီးတော့ပြီးအောင်လာမယ်ဆိုလို့ရှိရင်တော့ဒါတရားစွဲဆိုမှုဖြစ်ဖြစ်ဖြစ်လာလိမ့်မယ်လို့ကြောက်ချင်ပါ
ရခိုင်ပြည်နယ်မှာကူးဆက်မှုတွေတိုးလာနေပေမဲ့လည်းအတေပြူလူနာတွေနဲ့ထိတိဆက်ဆံခဲ့သူတွေကိုခြေရာခံစစ်ဆေးဖို့ခက်ခဲနေတာကြောင့်ဒေသခံတွေတတိထားတွာလာနေဆိုင်ကြဖို့လေပြည်နယ်ဆိုရပြောခွင့်ရဦးဝင်းမြင့်ကပြောပါတယ
်ကျွန်တော်တို့အခုအချိန်မှာကအဒီကိုကဘလောက်ထိနော် quantum person ဘလောက်ထိနားနေရဆိုတော့ကျွန်တော်တို့အမှန်တရားတဲ့အနေကဖြစ်နေတယ်ဒီနေ့တဲ့သူကြောင့်ဟောတာကြောင့်မဟုတ်လို့ဟိုဟိုသမိုင်းဝိုင်းခဏညွန်ကြားရတဲ့ညွန်ကြားချက်နဲ့ညီညီခံနိုင်တော့အကောင်းဆုံးဖြစ်တယ်အင်းဘူဘူကတော့စောင့်ရှောက်ဖို့ပေါ့ဗျဟုတ်တယ်မလားအမလို့အတဲ့တော့အတင်းထထားအကောင်းဆုံးပါပဲ
ရခိုင်ပြည်နယ်မှာကူးစက်မှုတွေတိုးလာနေတာနဲ့များစစ်တပ်ဝန်ထမ်းတွေပါဝင်ဆေးပညာရှင်တွေလည်းအားဖြည့်ကူညီနေကြပါတယ်။လက်ရှိစစ်တွေဆေးရုံမှာရှိနေတဲ့ကိုရိုနာပိုင်းရဲ့ကူးစက်ခံထားသူတွေရဲ့ကျန်းမာရေးရှင်တွေကတော့ကောင်းမွန်နေတယ်လို့လည်းဆေးရုံအောက်ဒေါက်တာဇော်လင်ကပြောပါတယ်
။ဟုတ်ကဲ့ပါလေ။ကူးစက်ရတယ်မဟုတ်ဘူး။အားဖြည့်ရတယ်။ကျွန်တော်တို့ရဲ့လာတယ်ဆိုတော့အခက်မကြီးအောင်ဆောက်ထားပါမယ်နော်။လက်ရှိအားလုံးကျန်းမာရေးကောင်းမွန်လို့ဆိုတော့မရှိဘူးဖြစ်ပါတယ်နော်။ဒီလိုဆက်ဆက်ကူးစက်ဆက်ဆက်ကူးစက်ရောက်ရှိကျောင်းဝင်တဲ့အချက်ဆက်ကလောက်မှာကျောင်းဝင်တဲ့ရှေ့အောင်ကြည
့်ကူးဆက်မှုတွေညလာတာကြောင့်တော့လာကန်တာထားသူ200ကျော်ရှိနေတဲ့စစ်တွေမြို့မှာတော့ကူးဆက်လူနာတွေနေထိုင်ခဲ့တဲ့ရာကွက်တချို့ကိုတော့လာကန်တာထားပြီးမြို့တွင်းဈေးဆိုင်တွေနဲ့ဈေးတချို့ကိုလည်းပိတ်ထားပါတယ်။ကာယောကကူးဆက်မှုတွေညလာခြင်းကစလို့မြို့တွင်းမှာလူတော်လူလာနေပါနေသလိုဒေသခွေးဝင်တွေလည်းမြို့တွင်းလစ်လေနေတာကိုတွေ့ရပါတယ်။ယောဂကူးဆက်သူတွေနဲ့တော့လာလှုပ်ရှားမှုတွေကိုကန်တာထားတာကြောင့်ဒေသခံတွေအတွက်အခက်အခဲတွေရှိနိုင်တယ်လို့လည်းပြည်နေဆွေးရပြောခွင့်ရစေပင်သာရေးဝန်ကြီးဦးဝင်းမြင့်ကပြောပါတယ်။
အဲဒီကမှာတခါတည်းဟိုရိုင်းအမောင်းများလာလို့ရှိရင်တော့ကျွန်တော်မှဟိုငွေကဝယ်ထားတဲ့တစ်စီးတစ်စရာတွေတော့ရှိတယ်ပေါ့ဗျာအဲဒါပေမဲ့ရုပ်ပြကြီးဆိုတဲ့အခါမလုံလောက်မှုခဏရာရင်တော့ရှိကောင်းရှိပါမယ်ဒါပေမဲ့တော့အတက်မျိုးဆိုဖြစ်စီတော့မှဖြစ်ပါ
ကျမ်းမာရေးဝန်ကြီးဌာနရဲ့ဒီကနေ့မနက်ပိုင်းအထိထုတ်ပြန်ချက်အရရခိုင်ပြည်နယ်မှာတည်ပြုလူနာ82ယောက်ပါဝင်မြန်မာနိုင်ငံမှာယောဂါကူးစက်ခံရသူ463ယောက်ရှိနေပါတယ်ဒေသတွင်းနိုင်ငံတွေမှာတကြောပြန်ယောဂါကူးစက်မှုတွေကြုံနေရတဲ့အတွက်မြန်မာနိုင်ငံမှာလည်းအလားတူရှင်နေမျိုးနဲ့မကြုံရအောင်တတိထားကြဖို့ကျမ်းမာရေးဝန်ကြီးဌာနကလည်းတတိပေးထားပါတယ်ခင်ဗျာကျွန်တော်တတ်နိုင်စစ်တွေမျိုးကနေသတင်းပေးပို့ထားတာဖြစ်ပါတယ်
ရခိုင်ပြည်နယ်မှာကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေတဲ့အတွက်ကျန်တိုင်းတဲ့ပြည်နယ်တွေမှာလည်းရောဂါကာကွယ်ထိန်းချုပ်ရေးအရှိန်မြင့်ဆောင်ရွက်လာနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။မြန်မာနိုင်ငံမှာကပ်ရောဂါကူးစက်မှုတွေရောကျလာနေချိန်မှာပဲသတင်းတစ်ပတ်ကျော်အတွင်းရခိုင်ပြည်နယ်မှာအတူပြုလူနာ80ကျော်ရှိလာတဲ့အတွက်ကာကွယ်ထိန်းချုပ်ရေးအစီအစဉ်တွေနိုင်ငံနေရာတော်တော်များများမှာတိုးမြှင့်လာနေရပါ။
ချခိုင်ပြည်နယ်နဲ့နယ်မြေချင်းထိစပ်နေတဲ့ချင်းပြည်နယ်မှာလည်းအသွားလာတွေကိုစောင့်ကြပ်စစ်ဆေးမှုတွေစတင်နေပြီဖြစ်တဲ့အကြောင်းချင်းပြည်နယ်လူမှုရေးဝန်ကြီးဦးပေါင်လုံးမင်းထံကအဖိုးအေးကိုပြောပါတယ်အရင်လောက်တဲ့အတိုင်းပဲကျွန်တော်တို့ကအဝင်ထွက်ကိုအရင်ထက်ပို့ပြီးတော့ကြည့်ကြနိုင်မှုပေါ့နော်ကြာလို့ပါတယ်အခက်အခဲဆုံးကတော့ဒီအဝင်ထွက်ပေါ့အိန္ဒိယဘက်ကအဝင်ထွက်ဒီဟို ်ဖို့ဆိုတာချက်ခဲ့ပါတယ်။ဒါပေမဲ့အရေးကြီးဆုံးကတော့အေးပြီးတော့အချုပ်ရင်းမှုတွေတော့တည်င်းပုံမယ်။အချိန်မီအရေးယူပြီးမယ်ဆိုတော့ဒါအကောင်းဆုံးပေါ့။
ယောဂထိန်ချုပ်ကာကွယ်ရေးဆောင်ရွက်နေတဲ့ချင်းပြည်နယ်မှာအသွာအလာကန့်သတ်ဆောင်ကြည့်ဖို့လိုအပ်လာမယ်ဆိုရင်တော့အခက်အခဲတွေရှိနိုင်တယ်လို့လည်းဝန်ကြီးဦးပေါင်လုံးမင်းထံကပြောပါတယ်
။ကျောင်းတွေသုံးလုံးမရတော့ဘူးဆိုတော့သူတို့မှနေရာခက်ခဲတော့ရှိတယ်။အဲဒါမဲ့ပါတိုင်းနေနဲ့ပေါင်းတယ်။တချို့အိမ်အလွတ်တွေကိုအကူညီတောင်းပေးလို့ပဲထားပါတယ်။ကွာရင်တင်းအခက်အခဲကတော့နယ်မြုပ်တွေကနည်းနည်းအခက်အခဲရှိပါတယ်။ဖလမ်အားခါကတော့ပချာမြုပ်တွေနဲ့ဆိုင်နည်းနည်းအရန်အဆောက်အဦရှိသေးတယ်။
ယောဂကူးစက်မှုတွေရုတ်တရက်များလာတဲ့ရခိုင်ပြည်နယ်မှာတော့ညမထွက်ရအမိန့်ထုတ်ပြန်ထားပြီးသွာလာလှုပ်ရှားမှုတွေကန့်သတ်ထားသလိုခီးသွာလာမှုတွေကိုလည်းကန့်သတ်ထားပါတယ်။မန္တလေးတိုင်းမှာလည်းရခိုင်ပြည်နယ်ကနေလာမဲ့သူတွေကိုအသွာလာကန့်သတ်ဖို့စီစဉ်နေပြီလို့မန္တလေးတိုင်းကိုဗစ်ကော်မတီဥက္ကဋ္ဌဆိုင်ပန်းဆိုင်ကပြောပါတယ
်။ရခိုင်ကနေလာတဲ့ခီးတဲ့တွေကိုမဖြူပနေ facility quarantine နဲ့ set ရဖို့အဲ့လိုဆုံးဖြတ်ထားတာပေါ့နော်။အဲဒီမန္တလေးကနေရခိုင်ပြည်ဆွဲတဲ့ကျေတရာသူတို့ရဲ့သဘောဆန္ဒနဲ့ဖြစ်ကြရည်ဆက်ဆိုင်ထားမယ်ဆိုတဲ့အကြောင်းတိုင်းကြရာကြီးအဝေးပြေးဒီလုံငန်းကြီးကြီးရေလုံငန်းကောင်ကြီးနဲ့စပယ်တာရှိတယ်
။ပြီးခဲ့တဲ့သတင်းတစ်ပတ်ကျော်အတွင်းကူးစက်မှုအများဆုံးတွေ့ခဲ့ရတဲ့စစ်တွေမြို့နယ်မှာဖြစ်ပွားနေတဲ့ COVID virus ပိုးဟာကူးစက်နှုန်းမြန်ဆန်တဲ့မျိုးဗီဇပြောင်းလဲနေတဲ့အမျိုးအစားဖြစ်နိုင်တာကြောင့်စစ်သူတွေနာဦးစီးဌာနကစစ်ဆေးသွားမယ်လို့လည်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။အချိန်တို့အတွင်းကူးစက်မှုတွေမြန်ဆန်နေသလိုယောဂလက္ခဏာမပြဘဲကူးစက်မှုတွေရှိနိုင်တာကြောင့်သတိထားဖို့လဲကျန်းမာရေးဝန်ကြီးဌာနကတိုက်တွန်းထားပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
။ကျွန်တော်ဝင်းမင်ပါစစ်တွေမြို့မှာပြည်ပပြန်မဟုတ်တဲ့ပြည်တွင်းကူးကိုဗစ်ပိုးတွေ့သူအသစ်6ဦးထပ်တွေ့တာကြောင့်အရင်တနင်္ဂနွေနေ့ကစပြီးမနေ့တနင်္ဂနွေအထိပြီးခဲ့တဲ့တစ်ပတ်ထဲရခိုင်ပြည်နယ်မှာပိုးတွေ့သူပေါင်း60နီးပါးအထိတက်သွားပါတယ်။ဒါကြောင့်မြန်မာတနင်္ဂနွေလုံးမှာလည်းမနေ့ဩဂတ်စ်လ23ရက်တနင်္ဂနွေနေ့ည8နာရီအထိအရင်စုစုပေါင်းပိုးတွေ့ထားသူ300အထက်ကနေအခု450အထိထိုးတက်သွားချိန်မှာရခိုင်အဓိကပါတီတစ်ခုကအစိုးရပေါ်ရတာကြောင့်လို့ပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။ဒါပေမဲ့အစိုးရဘက်ကတော့အတက်နိုင်ဆုံးလုပ်ပေးနေပြီးတချို့လူတွေစီကံပေါ်ရတာကသာအဓိကအကြောင်းရင်းဖြစ်တယ်လို့ရခိုင်ပြည်နယ်ဝန်ကြီးကပြန်ပြောလိုက်တာကိုပြောပြမှာပါ။မြန်မာနိုင်ငံမှာဆေးစစ်နိုင်မှုရာအေဒီလကစပြီးအရင်ပိုးတွေ့သူသစ်ရက်ချားရက်ချားနဲ့အများစုသတင်းပတ်တွေမှာတဖြည်းဖြည်းကျဆင်းလာခဲ့ရကနေဩဂတ်16ရက်အစသတင်းပတ်မှာတော့ဇက်တိုက်ထိုးတက်သွားပါပြီ။တနင်္ဂနွေလုံးမှာပြန်ကောင်းလာသူကလည်း85ရာခိုင်နှုန်းကျော်လာပြီး340ချော်အထိရှိလာကစုစုပေါင်းသေဆုံးသူကလည်း6ဦးမှာသာလတွင်နဲ့ရှိတက်လာခဲ့ပြီးရခိုင်ပြည်နယ်မှာဆိုသေဆုံးသူမရှိသေးကအရေးပေါ်အခြေအနေရောက်သူတွေလည်းမတွေ့ရသေးပါဘူး။ဒါပေမဲ့လည်းရခိုင်မှာပိုးတွေ့သူစတိုးတိုး59ယောက်ထိဖြစ်လာခြင်းကအခြားပြင်းပြင်းထန်ထန်ဖြစ်နေတဲ့နိုင်ငံတွေမှာတွေ့ထားတဲ့ကူးစက်မှုများတဲ့ပိုးမျိုးစားစတွေ့လာခြင်းနဲ့တိုက်ဆိုင်နေတာမို့ရခိုင်ပြည်သူတွေအပြင်မြန်မာတနင်္ဂနွေလုံးမှာလည်းစိုးရိမ်မှုတွေအကြီးအကျယ်မြင့်တက်လာနေပါတယ်။အခုလိုအချိန်မှာရခိုင်ပြည်နယ်ထဲမယုံကြည်နယ်လောက်အောင်မျက်နှုံးနဲ့ကိုဗစ်ကူးစက်နေတာကအလွန်အန္တရာယ်ကြီးနေပြီးကူးစက်မှုဇင်းမြစ်ကိုမရှာနိုင်တာကအစိုးရရဲ့စီမံခန့်ခွဲမှုနှောင့်နှေးအားနည်းတာကြောင့်လို့ရခိုင်မျိုးသားပါတီ ANP ကကြေညာချက်ထုတ်ပြီးပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။ရခိုင်မျိုးသားပါတီရဲ့မူဝါဒရေးရာဦးဆောင်ကော်မတီအဖွဲ့ဝင်ဦးထွန်းအောင်ကျော်ကရခိုင်နဲ့ကပ်နေတဲ့ဘင်္ဂလားဒေ့ရှ်မှာပြင်းပြင်းထန်ထန်ဖြစ်နေချိန်မှာနေဆက်ထိန်းချုပ်တာပေါ်ရောခဲ့တယ်လို့အစိုးရကပြစ်တင်လိုက်ပါတယ်
။ဖြစ်တယ်ကဒီဘင်္ဂလားဒေ့ရှ်နဲ့အင်ဒနီးဇီးယားနဲ့နေဆက်ကုမ္ပဏီသွားတာလည်းရှိတယ်၊ဘလမဝင်သွားတာလည်းရှိတယ်။အခုစဖြစ်နေတဲ့ဘာဒါလို့ဘင်္ဂလားဒေ့ရှ်မှာပြင်းပြင်းထန်ထန်ဖြစ်နေတဲ့ယောဂပိုးတွေစစ်ဆေးလားမစစ်ဆေးလားလဲကျွန်တော်တို့မသိဘူးဒီမှာအခုစစ်တွေမှာဖြစ်လာတဲ့ကိစ္စမှာဘလို့မှဈေးမြုပ်ကိုရှာလို့မရဘူ
းဒါပေမဲ့ရခိုင်ပြည်နယ်ကိုဗစ် -19 ထိန်းချုပ်ရေးနဲ့ရေးပေါ်တွန့်ပြန်ရေးကော်မတီအဖွဲ့ဝင်ပြည်နယ်ကျန်းမာရေးကိုဦးဆောင်ကင်တွေရတဲ့ပြည်နယ်လူမှုရေးဝန်ကြီးဒေါက်တာချမ်းသာကတော့နေဆက်တွေမှာအရင်ခိုးကူတာရှိခဲ့ပေမဲ့အခုထိရောက်အောင်ထိန်းထားနိုင်တယ်
လူတချို့ကာကွယ်ရေးစည်းကမ်းပေါ်ရတာကြောင့်ဒါအဓိကပါလို့ပြန်ပြောလိုက်ပါတယ
်။အရင်တော့ကျွန်တော်တို့ကကိုကူတာလေးနည်းနည်းရှိတယ်။အခုဆိုရင်ကျွန်တော်တို့ကကိုကူလာတဲ့လူတွေကိုလည်းကျွန်တော်ကိုဗစ်ဥယျာဉ်နဲ့ကျွန်တော်အရေးယူမယ်ဆိုတာမျိုးထုတ်ပြန်တာကအခုကတော့နေဆက်မိုက်လို့ဖြတ်ကျော်ဝင်ရောက်တာမရှိသလောက်ပါ။ဒါဆိုဘူးဒီအောင်မောင်တော့ကကျွန်တော်တို့ကိစ္စကနောက်ထပ်တက်မလာပါဘူး။ဒီကျမ်းမိုက်ဝင်ကြီးဌာနရဲ့ညွှန်ကြားချက်တွေကတိကျလိုက်နိုင်ရင်မဖြစ်နိုင်ဘူးဗျာ။ဥပမာလူတွေမတ်စတန်နဲ့စေးတဲ့ဟောအိမ်မှာနေမယ်။ Social distancing လုပ်မယ်ဒီကြစနစ်တကျကိုလုပ်မယ်ဆိုရင်ဒီရရဖြစ်ကြကြောင်းဒီလောက်မရှိဘူးဆရာအခုကကျွန်တော်တို့ဘက်ကနည်းနည်းပိုးတဲ့အပိုင်းလေးလည်းပါပါတယ်ဆရာကျွန်တော်တို့ပြည်သူတွေဘက်ကလည်းဟိုတိတ်မစိုးရိမ်တဲ့အခါကျတော့အဲလို max မတက်ပြသွားတာဒီဈေးမှလူအများကြီးတွေလောက်တာတွေအဲတကယ်ဖြစ်လာကြမှာလားခုနကလိုစိုးရိမ်ပြီးဖြစ်တာမျိုးတွေကာကွယ်တာတွေရှိပါတယ်ဆရာအခုတော့တော်တော်လေးကိုစဉ်းစားနေတဲ့တော့နေသားပါတယ်ဆရာ
အခုလိုအချိန်မှာဥထုအောင်ကျော်ကနောက်ထပ်အဓိကစိုးရိမ်နေရတာကစစ်တွေမျိုးပေါ်ကစစ်ပေးဆောင်စခန်းတွေမှာကူးဆက်လာမှာကိုပါလို့အခုလိုဆိုပါတယ
်စစ်ပေးဆောင်စခန်းတွေကိုရောက်နေတဲ့လူတွေကနေရာဆိုင်ရတာအခုလုံးရောထွေးပြီးတော့နေရတယ်အခုခုဒီ policy ဖြစ်လာပြီဆိုတာနဲ့အများကြီးကူးဆက်ပြီးတော့အခက်အခဲတွေဖြစ်လာမယ
်ဒီတော့ဒီစခန်းတွေမှာအစိုးရအနေနဲ့အဓိကဘာတွေလုပ်ပေးသင့်ပါလဲလို့မေးရမှာဦးထွန်းအောင်ကျော်က
သူတို့ကစားနေရခါလဲပြက်လက်နေတယ်အဲ့တော့စားနေရခါကိုလည်းဒါသက်ဆိုင်ရအစိုးရကနေလုံးလုံးအောင်သူကဒီရောကဘောကအဟာရပြည့်ဝနေအရှိန်ခံနေရှိတယ်လို့ပြောတယ်အဲ့တော့စနေရီကလုံးလုံးလုံးထုတ်ပြနေတယ
်ဒီပေါ်ဝင်ကြီးဒေါက်တာချန်သာကလည်းသွားကူညီပေးဖို့ပြင်နေပြီလို့ဆိုပါတယ
်အဲ့ဒီအတွက်ကိုမူဝင်နာနဲ့ကေစိန်းနဲ့ပြင်လင်းနေရအခြားဝင်ကြီးကလည်းတိတ္တမ6ဘီလီယံပေါ့သမီးသားစုကို4000လုံးနဲ့ထောက်ပံ့မယ်အဲ့ဒါဒီကိုကျွန်တော်တို့ပေးပါမယ်ဆရာ
ဒါပေမဲ့ဥထုံးအောင်ကျော်ကတော့အသွားလာကန့်သက်ထားချိန်မှာနှလုံးဖောက်တာနဲ့စီဂျိုတက်တာလို့နောက်ကြောက်ခတ်ဆေးရမယ့်သူတွေမျိုးအရေးပေါ်လို့ရန်ကုန်သွားကုဖို့လိုလာရင်ချက်ချင်းသွားနိုင်အောင်တဲ့ကွာရန်တင်းအသွားလာကန့်သက်ထားတဲ့စခန်းဝင်စရာမလိုပဲချက်ချင်းကုသမှုခံယူနိုင်အောင်ပါအစိုးရကကြိုးပင်ထားတဲ့လို့ထောက်ပြခဲ့ပါတယ်ခင်ဗျာကျွန်တော်ဝင်းမြတ်ပ
ါမလေးရှားနိုင်ငံမှာကတ်ယောဂါကာလအခက်အခဲကြုံနေရတဲ့မြန်မာလူ့သမား190ကျော်ကိုမြန်မာတန်ယုံနဲ့အလို့သမားရှာဖွေရေးအေဂျင်စီတွေအစီအစဉ်နဲ့လေကြောင်းကနေနေရပြန်ဖို့ပေးခဲ့တဲ့အကြောင်းပြောပြပါမယ်ကျမမအေးမှာပါမလေးရှားနိုင်ငံမှာကိုဗစ်ကာလကန့်သက်ချက်တွေကြောင့်အလုတ်ကင်တွေရပ်နားထားရတဲ့အလုတ်ကင်နဲ့စားဝတ်နေရေးအခက်ကြုံနေရတဲ့မြန်မာလူသမား190ကျော်ကိုလေကြောင်းကနေနေရပြန်ပို့ပေးခဲ့တာပါမြန်မာတန်ယုံနဲ့အလုတ်သမားရှာဖွေရေးအေဂျင်စီတွေပူးပေါင်းပြီးအရေးပေါ်လေယာဉ်တွေနဲ့ပြန်ပို့ခဲ့တာလို့လည်းမလေးရှားနိုင်ငံကွာလာလမ်ပူမြို့ကအလုတ်သမားတန်ယာရှိဦးအောင်စောမင်းကပြောပါတယ
်ဟိုအရောက်အများကြီးဖြစ်နေတဲ့အဖွဲ့တွေပါလေတော့ဟိုပြန်တော့ဟို22ရက်နေ့ကတာဖလိုက်တို့ပြောစီရင်ပြီးတော့ဒီနိုင်ငံမှာဟိုပေါ့နော်အလုပ်ရှင်လူသမားပြဿနာဟိုကဟိုအလုပ်ပြန်မလုပ်တော့တာတို့အဲ့လိုပြန်မပေးတော့တာတို့အဲ့လိုတွေကြောင့်မလို့လောလောဆယ်တချို့ဆက်ရုံကဟိုအယောက်အဲ48ယောက်ရှိတယ်တချို့ဆက်ရုံကအဲ့လို54ယောက်ရှိတယ်အဲ့လိုပေါ့နော်တချို့ဆက်ရုံကကျတော့လဲ12ယောက်တို့အဲ့လို18ယောက်အဲ့လိုကုမ္ပဏီတွေကနည်းနည်းဟိုအခက်အခဲဖြစ်နေတဲ့ကုမ္ပဏီတွေအလုံးစုပေါင်းပြီးတော့မှအဲ့လိုပို့ပေးလိုက်တာပေါ့အဲ့ဒါတိုင်ယုံစီစဉ်တာတော့မဟုတ်ပါဘူးအဲ့ဒါတော့ကျွန်တော်တို့အလုပ်သမားတန်ရာရှိတွေနဲ့အဲ့လိုအန်အေအေဂျင်စီတွေနဲ့ပို့ပေါင်းပြီးတော့လုပ်ပေးလိုက်တာပေါ့184ယောက်ဟိုဟာတော့185ယောက်ပါဖြစ်တာလေလက်ရတော့တယောက်ပါမလားအဲ184ယောက်ဘာမေကတည်သွားပြီဟို cancellation တွေကထူပြီးသားထူပြီးသားလေးဆိုတော့ဟိုလူကအဲ့လောက်များတော့ကြတော့တန်ရုံကကြတော့လေအဲ့လောက်အများကြီးကိုစရင်မထည့်ပေးနိုင်ဘူးဈာထဲမှာ relief flight ဈာထဲမှာထည့်မပေးနိုင်ဘူးဆိုတော့အဲ့အထည့်မပေးနိုင်တော့တမျိုးစီစဉ်ရမယ်ဆိုပြီးတော့အဲ့လို chapter flight လိုမျိုးစီစဉ်ရတာပေါ့နော်အဲ့လို company တွေစုပေါင်းပြီးတော့ပြန်ပို့ပေးရတာပေါ့
ကာယောဂါကာလကန့်သက်ချက်တွေစတင်ထုတ်ပြန်ခဲ့တဲ့မလလောက်ကနေစတင်ပြီးအလုတ်ကင်နဲ့စားရည်တောက်ရည်အခက်အခဲဖြစ်နေသူတွေကအလုတ်လုတ်ခွင့်တက်တန်းကုန်နေတဲ့အလုတ်သမားတွေအတွက်စီစဉ်ပေးခဲ့တာလို့လည်းပြောပြပါဗျ
။သူကနေရေးထိုင်ရေးထဲအဲဒီစားရည်တောက်ရည်ပိုခက်နေတာ။စိတ်ရောလည်းအလုတ်မပေး။နေရေးကတော့သူတို့အဆောင်မထားဆိုတော့ပြည်ထနာမရှိဘူး။စားရည်မှာတော့နည်းနည်းအခက်အခဲဖြစ်ကြတာပေါ့။အဲတချို့တွေကအဲ၄လပိုင်းလောက်ကလေးက၃လပိုင်း၄လပိုင်းကလေးကအလုပ်တွေကန်ဆယ်အဟွာဖြစ်နေကြတာအဲ့ကလေးကအလုပ်ဆက်မရကြပါဘူးနော်လော်ဒေါင်းဖြစ်သွားတယ်လော်ဒေါင်းဖြစ်သွားတဲ့အချိန်မှာနားရတယ်နားရတဲ့အချိန်မှာပြန်ပြီးအဟွာလုပ်တဲ့အချိန်မှာသူပါမစ်ရက်လည်းပေးနေပြီတချို့တွေကတော့လည်းဆက်ပြီးအလုပ်မခိုင်းတော့ဘူးတချို့တွေကတော့လည်းအလုပ်သမားကမလုပ်ချင်တော့တာအဲ့အလုပ်တွေပေါ့နော
်အခက်အခဲကြုံတွေ့နေရတဲ့မလေးရှားနိုင်ငံပီနန်မြို့အထက်ကျောက်ဆက်ရုံကမြန်မာလူသမား190ကျော်ကိုတော့ကွာလာလမ်ပူမြို့ကမြန်မာတန်ယုံနဲ့မလေးရှားကအထည်ချုပ်ကုမ္ပဏီတို့ပူးပေါင်းပြီးပြီးခဲ့တဲ့တပတ်ကျော်ကပြန်ပို့ပေးခဲ့ပါတယ်။ခမန်းကြီးမြန်မာနိုင်ငံသား၅သိန်းခွဲလောက်လုလုကင်နေတဲ့မလေးရှားနိုင်ငံမှာကတ်ယောဂါကာလကန့်သက်ချက်တွေကြောင့် အလုပ်တိုင်းနဲ့စာဝတ်နေရေးအခက်အခဲတွေကြုံတွေ့နေရတာပါကယောဂါကာလအခက်အခဲတွေကြားထဲမှာပဲမြန်မာနိုင်ငံသားတွေကကိုယ့်ကိုယ်ကိုအဆုံးစီရင်ခဲ့သူ၁၄ဦးရှိခဲ့တယ်လို့နေရာပြန်ဖို့တရားမဝင်နီးလန်းတွေကနေကြိုးပမ်းရတာနေဖမ်းဆီးခံရသူတွေလည်းအများအပြားရှိနေပါတယ်ရှင်ကျွန်မမအေးပါပါ
VOA American Tanya Radio နဲ့ ရုပ်မြင်သံကြား အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ ထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှု အရေးပေါ်အခြေအနေကြောင့် VOA Radio နဲ့ ရုပ်သံအစီအစဉ်တွေကို ယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ် Radio အစီအစဉ်တွေကို မနက် 6:00ကနေ 9:00 အထိနဲ့ ည 9:00ကနေ 10:00 အထိအချိန်တွေမှာပဲ ထုတ်လွှင့်ပေးနေပါတယ် ရုပ်မြင်သံကြား အစီအစဉ်တွေကိုတော့ နေ့စဉ် ည 9:00ကနေ 9:00 အထိ ပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်း နားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
ပြင်ပြင်းနဲ့ဖအံမြို့မှာတန်လွင်မြင့်ရေမိတက်လာနေတာကြောင့်အနှိပ်ပိုင်းမှာနေထိုင်သူတွေကိုဒီနေ့ပဲဘဲလွတ်ရာပြောင်းရွှေ့ထားပေးရတယ်လို့မြန်မာနိုင်ငံအနှံ့မှာရေဘဲဒုက္ခတဲ့တထောင်ခွဲလောက်ရှိနေတဲ့အခြေအနေကိုပြောပြပါမယ်ကျွန်မအကနွန်ပါ ပြင်ပြင်းနဲ့ဖအံမြို့မှာတိရက်ပိုင်းအသွင်မိုးတဲထံရွာတွင်းခဲ့ပြီးတန်လွင်မြင့်ရေမိတက်လာတာကြောင့်နေအိမ်အချို့ရေနှင်းမြုပ်တဲ့အထိကြုံနေရပါတယ်ရေဘဲတိတူတွေထဲကအိမ်တောင်စု60လောက်ကိုဒီနေ့ပဲယာယီစခန်းတွေကိုပြောင်းရွှေ့ပေးထားရတဲ့အကြောင်းပြင်ပြင်းနဲ့စီမံကိန်းနဲ့ပန္နာရေးဝန်ကြီးလက်ဖြင့်စီပင်သာယာယေးဝန်ကြီးလက်ဖြင့်တဲ့ဦးတန်းနိုင်ကပြောပါတယ်အခုကမြို့အိမ်မှာအိမ်ကို
ยกนี่แหละไอ้นี่กูขอมูรุบาโลนี่เลยไม่ได้ไอ้นี่กูเว้ยเจอเราอ่ะช่วยไหนได้ไอ้นี่ป่ะอะยังเราเสียชื่ออ่ะลูกปู่น่ะမျိုးยีจี้ดาไม่ออกหรอกเนี่ยเนาะไอ้ไอ้ช่วยได้ไอ้นี่มาเลยเจอเราพวกก็นี่ภิแล้วกูไม่กาลาผิดได้ตัวเจ้าเราอ่ะสกั้นพ่นไปแล้วสู้ยุทธาไม่สวยเราก็อันเนี่ยจี้บาเลยเราก็ไม่พอหลุลุด้วยอันนั้นอันเนี่ยจี้บาเลยเอ้ยด้วยไอ้ห่าเนี่ยสนิทจะพี่อ๋อเนาะเราช่วยนี่บาเลยช่วย ကတော့မှလည်းအများကြီးမဟုတ်ပါဘူးဗျာဟိုတက်နိုင်တဲ့တော့ဒီကျမင်းနဲ့ဟိုညှိဌာနနဲ့နေလို့ဆိုင်လို့ရအောင်ဆိုပြီးကျွန်တော်စူးစမ်းပြီးလုပ်နေပါတယ်ရှိမှာပေါ့အိမ်တော်စု50 60လောက်ရှိမှာပေါ့
ပြည့်ခဲ့တဲ့2018မှာတော့လည်းမြင့်ရင်ကြီးမှုကြောင့်ဖအံမျိုးမှာရေပေးတိခဲ့ဖူပါတယ်ဒီတစ်ကြိမ်မှာတော့မြင့်အထက်ပိုင်းဒေတာတွေမှာမိုးများရာကရေကြီးမှုတွေကြုံနေရတာလို့လည်းမိုးလေဝသနဲ့ဆလပေတာညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှုကြောင့်တောက်တာကျော်မိုးဦးကပြောပါတယ
်ဒီမိုးကင်းဒေတာရေကံရန်တစ်ချောင်းမှာမလုံးနေအောင်ဒီကောင်မလုံးနေအောင်နေရတဲ့ကြောင်နောက်တစ်ခါတော့ဒီမြင့်ပေ1000တော့မှာကျွန်တော်တို့ဒီ anti cyclone တစ်ခုထိုင်နေပါဘောနော်ဒီတော့ရည်မတော်မိုးဝါရောကြတော့မယ်အခြေအနေရှိရတယ်။ဒါပေမဲ့ဒီအဲ့ဒီမှာတော့ဒီခင်ဗျာမတော်ရေရောကြီးနေ။ကျန်တဲ့သူရှိမှရွာတဲ့မိုးအကြောင်းလို့တော့ဟုတ်ဘူးနော်ဒီမိုးဝါနေပြီးအစင်းလာတဲ့တန်နေမြေကဒီမိုးဝါနေစင်းလာတဲ့နေထားမျိုးအကြောင်းလို့ရယ်။နောက်တစ်ခါတော့ဒီတန်နေမြေထဲကိုစီးဝင်တဲ့မြစ်တရားဒီတန်နေမြေကရေတက်နေကြအောင်အေးရေထောက်တဲ့အတွက်ကြောင့်လို့ဒီရေပြင်းရှမ်းမှုတွေဒီမျိုးတွေတော့ရှိနေတဲ့အခြေအနေရှိပါတယ်။
မြန်မာနိုင်ငံအနှံ့ရေကြီးနှိမ့်မြုပ်မှုတွေကြောင့်ဇူလိုင်တရက်နေ့ကနေဩဂုတ်23ရက်နေ့ထိတိုင်းနယ်ပြည်နယ်6ခုမှာအိမ်တောင်စု2000ကျော်လူဦးရေ 8,300 ကျော်ရေပဲတိခဲ့ကြောင်းလဲဘဲအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနညွှန်ကြားရေးမှူးတော်ဖြူလက်လက်ထွန်းကပြောပါတယ်ရှင်ကျွန်မအကနွန်ရန်ကုန်ကနေတရင်ပေးပို့တာဖြစ်ပါတယ်
ဗီယိုရဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်ချက်ပေးစာရေးခြင်းနဲ့ဗီယိုကနေမြေတားတိလက်ဆောင်ပါခြင်းနဲ့နေ့စဉ်ချင်းလျာဘဝမှာတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းကြရယ်ဆိုရင်တော့ဗီယိုကိုစာရေးသားနိုင်ကြပါလိမ့်ရှင်။ကျွန်တော်တို့ဗီယိုမြန်မာဝိုင်းလိပ်စာကဗီယိုမြန်မာဝိုင်းအစီအစဉ်တဆင့်အမေရိကန်တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင်။အီးမေးလ်ရေးပို့မယ်ဆိုရင်လည်းအီးမေးလ်လိပ်စာက bemis@voanews.com ဖြစ်ပါတယ
်ပေါ်တာရှင်များရှင်ကျမတင်ဒီထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်ရခိုင်ပြည်နယ်မှာလက်ရှိအခြေအနေလို COVID-19 ကူးစက်မှုမများခင်ကတည်းက Bangladesh နဲ့ ကုန်သွယ်ရေး နယ်စပ် ဖြစ်တဲ့ Mawdaw နယ်စပ် ကုန်သွယ်ရေး ကို ပိတ်ထားတာပါ အခုတော့ မြို့တော် စစ်တွေမှာ COVID-19 ကူးစက်မှု ရုပ်တရက် များလာတာ ကြောင့် ကုန်သွယ်ရေး ပြန်ဖွင့်ဖို့ အခြေအနေက ပိုပြီး ဝေးသွားစေပါတယ် Bangladesh နယ်စပ် ကုန်သွယ်ရေး ပိတ်ထားတာ ကြောင့် ရေရွက်ကုန်နဲ့ မိဖို့ချောင်း 3 ကုန်စီတွေ အတွက် ပြည်ပဈေးကွက်တစ်ခု လျော့သွားစေပါတယ် ဒီကုန်စီတွေရဲ့ ရှေ့အလားလာ နယ်စပ် ကုန်သွယ်ရေး အခြေအနေတွေကို
မောင်တော်နယ်စပ်ကုံသေးကြီးများအတင်းဥက္ကဋ္ဌဦးအောင်မြင့်သိန်းနဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်စီးပွားရေးအစီအစဉ်ဖြစ်တင်ပြပေးပါမယ်ရှင်ကျွန်တော်တို့ကဒီခုဒီစစ်တွေဖြစ်စဉ်ဖြစ်ခင်ကလေးကကျွန်တော်တို့ဒီမုံတော့မှလေဟုတ်ကဲ့မုံတော့ဖက်မှာနေဆက်ကုံသေးရေးနဲ့နေဆက်ကုံသေးရေးဒီဖက်မှာဟိုဟာ ဟုတ်ပြည်တယ်ပေါ့နော်ဆယ်လက်သမားတွေပို့ပြီးဒီကစားနေပြည်တယ်ပြီးတော့ကျွန်တော်တို့ဂျူလိုင်လကတည်းကကျွန်တော်တို့ပိတ်လိုက်ပိတ်ထားလိုက်တာပါဟုတ်ပို့တဲ့အဲ့ဒါကွာရန်တင်းသွင်းတယ်သွင်းပြီးတော့သူတို့မှနေစစ်တရဲ့ကျဲမှာပြီးတော့အဲ့ဒီဆယ်လက်သမားတွေကိုအတီးတီးကိုရင်ကိုပြန်ပို့လိုက်ပါတယ်ဆိုတော့ခုမှစစ်တမနောက် ဟုတ်ကဲ့ရှင်ဆရာဟုတ်ကဲ့ဆရာအခုဒီကုံသွေးရေးရောက်တော့ဒီဘက်ကိုလည်းမဝင်တော့ဘူးဟိုဘက်ကိုလည်းမသွားတော့ဘူးပေါ့အဲ့လိုသဘောလားရှင်အဲ့လိုသဘောပါဟုတ်ကဲ့ပါကုံသွေးရေးနဲ့ပတ်သက်ပြီးတော့ဒီဘက်ကကုံစီပေါ့နော်အခုရာသီကုံစီတွေထိခိုက်မှုရှိမှာပေါ့ဆရာအရှိပါတယ်ရှိပါတယ်အလုပ်ချင်းထိခိုက်ပါထိခိုက်ပါဘာလို့ပိတ်ထားလိုက်ခလဲဟိုဗာလေ ကိုယ်ပေါင်းအစ်ပေါ့ကိုယ်ပေါင်းအစ်မတိုင်ခင်တပည့်လောက်ကနေစပြီးတော့ပိတ်ထားလိုက်တာအဲဒီဘက်ကိုအဲ့ဒီကောင်ကဟိုပေါ့မိဖို့ဆောင်သူပစ္စည်းတွေပေါ့အဲ့လိုအကျင်းစီကျက်သွန်းနေကျက်သွန်းပစ္စည်းတရားနေအဲ့လိုငကံဝေးတိုင်နေအဲ့လိုပုံမေးခါတယ်အကုန်လုံးအဲ့ဒီကနေရထားလိုက်ပြီးတော့ဟိုကျိုးတင်ပြီးတော့လေဟိုဟာတွေကတောင်းကြပါတယ်ဟိုကုန်ပြေတွေကိုလည်းတောင်းကြရတယ်ကျွန်တော်ပိတ်မှ ယ်ဒီမှာရောက်နေပြီစီတယ်ပို့နိုင်တယ်လို့ပို့လို့ရအောင်အဲ့ဒီနဲ့တဲကိုကျွန်တော်တို့ခွင့်ပြုပေးလိုက်တယ်ဟိုဥပမာအင်ကိုမရောက်တဲ့ပြီစီတယ်ကိုကကိုအဲ့ဒီမကွေးတဲ့ကိုပြန်တော့တာပေါ့စီတယ်ရောက်နေပြီစီဆိုလဲစီတယ်ကပြန်ရှားရောင်းဒီဘက်မှာအဲ့ဒီလေးမှာပို့လို့မရလည်းပြီစီတယ်ကိုအမှန်က၆ကျက်တန်းလီတို့ဆိုတာလေဒီကိုပြည်ရင်းစေးကမှပဲပြန်လေရောက်ချလိုက်ကြရပါတယ်အဲ့ဒီကော
ဟုတ်ကဲ့ဆရာအဲ့တော့ဘယ်တော့လောက်ပြန်ဖွင့်နိုင်မယ်အလားအလာရှိပါလဲရှင
်ဒါတော့ကျွန်တော်ထင်တယ်ဒီကိုဗစ်တို့ကလုံအောင်အခြေအနေတောက်လာမှာပဲအဲ့လိုမှာပဲပြန်ဖွင့်လို့ရမယ်တည်းကျွန်တော်တို့ကဒီအခုစစ်တွေဖြစ်စဉ်ကနေနေလေးဖို့နေပါလေဒီနေ့ကတော့တည်င်းကတော့မပြည့်ရသေးပါဆိုတော့အဲ့လိုမျိုးအခြေအနေကောင်းတော့ရင်တော့ကျွန်တော်ထင်တယ်နိုဝင်ဘာလောက်ကြီးတော့တော့မယ်ထင်ပါတယ်ကျွန်တော်ထင်ပါအဲ့ဒါကဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ဒီဆရာတို့ဒီကုံတဲ့အသင်းကြီးဘက်ကရောဒီနေဆက်ကုံတော်ရေပြန့်ဖွင့်ဖို့နဲ့ပတ်သက်ပြီးတော့ဟိုအားပေးနေတာရှိပါလားဆရာတို့ဒီဘောမှာဘယ်လိုသဘောထားပါလဲရှင
်ဟုတ်ကဲ့ပါကျွန်တော်တို့ဒီပြင်ရဆိုတာဟိုတော့ကျွန်တော်တို့ဟိုတင်ပြထားတာရှိပါလေအခုဒီတုံးလေးကဒီတပတ်အတွင်းမှာဖြစ်ခဲ့တဲ့စိတ်တဖြစ်စီမပေါ်ခင်တော့ကျွန်တော်တို့တော်တော်လေးအားသိပြီးတော့ကြိုးလေးစူးစမ်းခဲ့ပါလေအဲဟိုအဲ့ဆိုဒီကြားထဲမှာဒီလိုဖြစ်တော့တယ်ဆိုတော့ကျွန်တော်တို့အနေနဲ့လေဟိုကျိုးလို့ဆိုလည်းမကောင်းတော့ပါနဲ့ဒီလိုအခြေအနေမှာတော့နည်းနည်းအကုန်လုံးကတော့ဟိုလူထုကျမရဲ့အသက်နဲ့ပတ်သက်လာတဲ့အခါကျရင်ကျွန်တော်လေအရင်ရှေ့ထွက်ပြီးတော့မစ조사သေးပါဒါတွေပြီးမှပဲကျွန်တော်တို့အားထည့်ပြီးတော့조사ပါမယ်ဟုတ်ကဲ့ပ
ါဆရာအဲ့တော့ဒီဘက်ကဒီကုံတော်ရေးနေဆက်ကုံတော်ရေးပိတ်လိုက်တော့ဒီဘက်ကဟိုနည်းနည်းထိခိုက်နိုင်တဲ့ကုံစီတွေများရှိပါသလားရှင်ဈေးနှုန်းအပြောင်းလဲအရင်ကပုံစံမျိုးမဟုတ်တော့တဲ့အခါရောက်တော့ပါရီတိထားဖို့လိုပါလေစီ
ကျွန်တော်ဒီမုံတော့ဘက်ကတော့ကျွန်တော်မြတ်သားကြီးကဘင်္ဂလားဒေ့ကိုပိုလေးပုံရပါလေကိုစေရခိုင်တို့ကတော့ဒီက export ဖြစ်တာပေါ့စေရခိုင်တို့က import ဘင်္ဂလားဒေ့ကဝင်တယ်ဟာဆိုတော့ဘင်္ဂလားဒေ့ကပစ္စည်းကျွန်တော်စီကိုမဝင်လာရင်လေကျွန်တော်တို့ဒေသအတွက်ကဘာမှမဖြစ်ပါဆိုတော့ဒါပေမဲ့ခုနကဒီပိုလေးကုန်စည်တွေကိုဟိုရုပ်တရကြီးဟိုရဲလိုက်တဲ့အခါကျရင်တော့ကုန်စည်တွေလက်ထက်မှာကျန်သေးတဲ့ပစ္စည်းတွေကမပိုးသေးတဲ့ကျန်သေးတဲ့ပစ္စည်းတွေအဲ့ဒီအတွက်ကြောင့်တော့ခုနကကုန်ပြေကုန်ပြေတွေမှာတော့နည်းနည်းအထိခိုက်ရှိပါလေ ไอ้เนาะที่ปีมาเผ็ดกากงซีดิปอนเนาะอะရှင်หลูไม่ถั่วถอดได้ขายเอาตัวปีมาเผ็ดกาเบลูกงซีดิโหซีนุ่งเปียงเลยชินได้มาล่ะเสียโอ้ปีมาเผ็ดมาတော့ဒီဘက်ကဒီကဟိုဥမာကျက်တန်တခုဆိုပါဆိုကျက်တန်ကိုဒီဘက်ကမပိုးရဘူးဆိုတော့ဟိုကျက်တန်ပိုးရတဲ့အခါမှာသူကလည်းအယောက်ဝင်လိုက်တော့နေစေဟော့ဖြစ်တယ်အဲတောင်ပူတွေလည်းမြန်ဆန်ရတယ်ဒီဘက်ကနေပြလိုက်တဲ့အခါကျရင်တော့အဲလက်မှာကွန်ပျူတာကတော
ဒီမှာထဲမှာလည်းတနေ့အတိုင်းတူကြည့်တော့ထိခိုက်ရှိပါဘူးတောင်းတူသေးပါလေဆရာငမြင့်ချင်းပို့ကုန်ကိစ္စဘယ်လိုဖြစ်သွားနိုင်ပါလဲရှင်ဆရာဒီငမြင့်ချင်းမွေးမြူထုတ်လုပ်သူတွေဘာတွေသတိထားဖို့လိုပါလဲ
တူလို့လေခုနပြောသလိုတူလို့လေနေနေဟိုကမ်ပိန်းချင်းလေငါကမ်ပိန်းချင်းလေဒါထုတ်လုပ်သေးလူတွေကတော့အတိုင်းတူကြည့်အထိခိုက်ရှိပါလိမ့်မယ် ဒီဒီဖက်ဒီဘောလေးနေတာမှမဟုတ်တာတင်လာကိုလေးပို့ပါလေဆိုတော့အဲဒါမဲ့ဒီဖက်တစ်ခုတည်းမှမဟုတ်ပါလေအဲဒီဒီဟုတ်ကိုလေးတော့မေဟိုပါလေတော့မေတခြားနေစက်တွေလေးတော့ကြပြီဆိုတော့အကုန်လုံးနေစက်တွေအဲ့လိုဖြစ်တော့တဲ့ခါကျရင်ကံသမားတွေတော့အတီပို့ပြီးတော့နာပါဖို့ကံသမားတွေနိုင်နိုင်နေနာပါဖို့ဟုတ်ကဲ့ပါဆိုတော့ကုန်းစီစီစဉ်မှုအပိုင်းဖာရောက်တော့ဘယ်လိုများဆရာတို့လက်ပတ်နေကြပါလဲ
တော့တင်တယ်အဲ့ဒီဟုတ်တော့နေနေအဲ့ဒီကတော့တို့တို့ပုံပေါ်တော့ဘူးလာဘူးနေနေဟောခုနကတော့တို့ဟောပြင်းနေဆွာနေမြန်မာပြည်မှာဆက်လို့ချောချောမောမောဖြစ်အောင်တခါကကျမရဲ့တွဲလေးမထီကောင်းအောင်အဲဒီစာတုံးလေးချောင်းချောင်းလေးပြောလာလို့ရအောင်အဲ့ဒီကိုဖော်မက်မင်းတစ်ခုတော့ချပြီးတော့ဆောင်ရမှာပါဟုတ်ကဲ့ပါ
VOA ရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆွေမြမောမှာမြန်မာနိုင်ငံမှာ COVID-19 ကပ်ရောဂါကြောင့်အသွားအလာကန့်သတ်ချက်တွေထုတ်ပြန်ထားချိန်မှာတိတိတတ်တာတိုးတက်ပြောင်းလဲသွားတာက online shopping နဲ့အိမ်နာရာရောက်ပို့ဆောင်ပေးတဲ့ delivery service ဝန်ဆောင်မှုတွေဖြစ်ပါတယ်။လူတွေအိမ်ပြန်ထွက်ဖို့ခက်ခဲသလိုဆိုင်တွေပိတ်ထားရချိန်မှာကုန်ပစ္စည်းမျိုးစုံတွေမကချက်ထားတဲ့အစားအသောက်တွေကို online ပေါ်ကနေဝယ်ယူမှာယူနိုင်အောင်လို့ဆိုင်တွေကလှုပ်လာကြပါတယ်။စားသုံးသူတွေဝယ်ယူတဲ့ပစ္စည်းတွေကိုလည်းအိမ်အရောက်ပို့ပေးတဲ့ဝန်ဆောင်မှုတွေတိတိတတ်တတ်များလာပါတယ်။ mobile app တွေကိုသုံးပြီးအခုလိုဝန်ဆောင်မှုတွေကိုအရင်တည်းကအသုံးပြုနေတဲ့ရန်ကုန်မြို့နယ်ကိုအောင်မြို့ကကိုဗစ်ကာလမှာဒီဝန်ဆောင်မှုတွေတော်တော်ပိုကောင်းလာတယ်လို့ရှင်းပြပါတယ်
။ covid 19ကြောင့်လည်းအများကြီးပိတ်သွားတဲ့အချိန်မှာ online shopping ကအရင်ကဟိုအဆင်ပြေလာတယ်ပေါ့နော်။ကိုလိုချင်တဲ့ပစ္စည်းကိုအရင်တော့လည်းမျိုးဆန်ရိုက်တိကိုသွားစီရမလို့ပဲနဲ့ online တစ်ဆင့်မှာပြီးအိမ်ချီကိုလာရပြီးပို့ပေးတဲ့ service အများကြီးပေါ်လာတော့ပို့ပြီးတော့အဆင်ပြေလာပေါ့နော်။ရင်းတော့ဆိုလို့ရှိရင်ကားစီယုံမှဆိုင်ယုံအရောက်တောင်းမှဈေးယုံအရောက်တောင်းမှပစ္စည်းကိုတွေ့တော့မှဝယ်လို့ရပါပဲ။အခုဆိုလို့ရှိရင် platform တွေအများကြီးဖြစ်လာတော့ဟိုကိုယ့်အိမ်ထဲကကိုယ်အခက်ကိုယ့်ခန်းထဲကမထွက်ဖက်တော့လေဟိုရှိတဲ့ပစ္စည်းတွေကို online နေကြည့်ပြီးတော့ဟိုမေးခွန်းရှိတယ်လမ်းမေးလို့ရတယ်။အာပြီးတော့ရှိုင်းပစ္စည်းကိုဒီကိုယ့်တကားချီရောက်တဲ့ ठी ကို delivery service နဲ့မှာလို့ရတယ်ဆိုတော့အရင်တော့ပို့ပြီးအဆင်ပြေလာပါတယ်။
အဲ့တော့မှလို့ရတယ်ဆိုတော့ပစ္စည်းတွေကဘယ်လိုပစ္စည်းမျိုးတွေလဲအစားအသောက်တွေလားအိမ်သုံးကုန်ပစ္စည်းလားဘယ်လိုမျိုးပါလဲ
COVID-19 မစခင်တော့ကြာတော့ချက်ပီးသားအစားအစာတွေပုံများရပါတော့ ready made food တွေဟိုဘဝင်းကားကောက်ဆယ်တို့လိုလိုဟာမျိုး grab food တွေပါတယ်မှာပြီးတော့အိမ်တိလာပို့တာမျိုးပိုရှိရဲအခုဟိုဟာ COVID-19 ဖြစ်ပြီးွားတော့အဲ့ဒါအပြင်ဟိုတခြားကုန်ကျန်းလို့ခေါ်မှာပေါ့နော်အဲ့လိုမျိုးဆန်တို့စီတို့ကုန်ကျန်းလာဟာမျိုးတွေလည်းရရဲနောက်ပြီးတော့အိမ်မှာအသုံးဆောင်ပစ္စည်းလားအိမ်သာစေးရည်အစားလက်စေးရည်ပြီးလို့ရှိရင်အဲ့မော့တိုက်တဲ့ရေအစားအကုန်လုံး online နေပြီးတော့တခြားကြည့်ပြီးဈေးတွေပဲ compare လုပ်ပြီးတော့အဲ့အိမ်တွေတော့ဒီမှာပို့ပြီးတော့မှာလို့ရတာပုံများလာတယ်ကျွန်တော်တွေ့ရတယ
်ဝန်ဆောင်မှုတွေတော်တော်များများရှိလာဥမာဟိုကိုမှာတဲ့ company တိုင်းရဝန်ဆောင်မှုပေးလာဒီလိုမျိုး delivery service တွေလုပ်ပေးလာ
အခုနောက်ပိုင်းမှာတော့ဟိုနောက်ဆုံးအိမ်ထဲမှာဆိုက်တဲ့ pumping ဟို indoor plant တွေမှာတာအစားတို့ကခလျားနေပြီးတော့ဟိုဟာ courier service ပေါ့နော်ခလျားနေပြီးပို့ပေးတဲ့ company တခုကိုတော်ပြီးတော့အိမ်ရောက်ချင်းပို့ပေးရတာဟောပို့များလာကြတယ်ဆိုလူကြက်လာဆိုင်တယောက်ဆိုင်တစ်ခုဖွင့်ထားပြီးသူကိုယ်တိုင်တော်ပြီးအိမ်ထိမပို့ပေးနိုင်တာပေါ့တော့ခလရ service တစ်ခုကိုတုံးပြီးတော့ဝယ်ယူသူရဲ့အိမ်ထိရောက်ပို့ပေးတဲ့ service တွေပို့များလာ
ရန်ကုန်မြို့နေရာတော်တော်များများမှာမလိုအပ်ရင်အိမ်ပြန်မထွက်ရညွှန်ကြားချက်တွေရှိချင်အတွင်းစားတောက်ဆိုင်တွေဟာ online ကနေမှာသူတွေစီအရောက်ပို့ပေးတဲ့ဝန်ဆောင်မှုတွေကိုပို့ပြီးကောင်းအောင်လုပ်ပေးတာကိုလည်းကိုအောင်မြို့ကတိုးတက်မှုလို့မြင်ပါတယ်
covid မစခင်တော့လည်း food delivery service ပေါ်ကြ အများကြီးမရှိဘူးလေတစ်ခုနှစ်ခုလောက်ပဲရှိရတော့ပြန်ပက်လည်းတိတ်မရှိတော့မန္တလေးပြောအရင်တော့အဲ့လောက်ထိလေလူတွေကတိတ်မမှားကြတယ်တိတ်ပြီးတော့ပေးတခြားမလုပ်ပေးဘူးပေါ့နော်အကန့်အသတ်နဲ့ပဲဟိုပါလို့ရတယ်ပေါ့နော်အချိန်တိုင်းနဲ့ပါလို့မရအမှလို့ရချင်တဲ့အမှရမယ်လည်းမျိုးပေါ့တာအခုကျတော့ service payment company ကပုံများလာတော့ပြန်ပက်လည်းပုံများလာကြမလို့ဒီ company ကမပေးလို့ဆိုရင်နောက် company ကအဲ့ဒီကောင်တဲ့ service မျိုးပို့ပေးနိုင်တယ်ဒါမှမပေးဆိုရင်နောက် company နဲ့တခုရှိရဆိုတော့အဲ့လိုမျိုးရွေးစရာတွေပုံများလာတော့သူတို့ရဲ့ standard တွေလည်းအလိုလိုနေမြင့်လာတယ်သူတို့ customer တွေကိုဟိုနည်းနည်း grief ဆိုက်တဲ့ဟာလည်းပို့ပြီးတော့အရင်ကထက်စားလို့ရှိရင်ပုံများလာတယ်ပေါ့နော်အများကြီးအဲ့ဒီမှာတော့တွေ့လာတယ်ကျွန်တော်ထင်မြင်ပါတယ်
။အင်တာနက်ဆက်သွယ်မှုရဲ့ကျေးဇူးကြောင့်အားလုံးချိတ်ဆက်နိုင်တဲ့ခေတ်မှာဒီနည်းပညာကိုအသုံးချရင်အကျိုးများတယ်ဆိုတာကိုစီးပွားရေးလုပ်ငန်းတွေကပို့ပြီးတော့သဘောပေါက်လာကြတာပါ။အထူးသဖြင့်အကန့်အသတ်တွေရှိချိန်မျိုးမှာနည်းပညာကိုမသုံးရင်ကိုယ်စီးပွားရေးနောက်ကျန်ခဲ့မယ်ဆိုတာပို့ပြီးမြင်သားလာပါတယ်
။အခုဆိုလို့ရှိရင်ဟို Grab Food တို့ပါလို့ဆိုလို့ရှိရင်မှားလိုက်တာနဲ့ update ကို9မိနစ်တခါဆက်ရောက်နေပြီ။ဆက်မှာပစ္စည်းယူနေပြီ။ဟိုကချက်ပြီးပြီးအဲ့လိုမျိုးအပြင်ကိုတကယ်လာဖို့အချိန်မှာလဲ online ကနေ tracking ကိုအိမ်သားတိဘယ်လောက်ရောက်နေလဲဆိုတာမျိုး GPS ကနေ track လုပ်ရတာမျိုးကြည့်လို့ရတယ်ပေါ့နော်အဲကြောင့်မလို့အရင်ကထက်တော့အများကြီးပိုအဆင်ပြေလာတယ်နောက်ပြီးတော့သူတို့ delivery company တို့တော်များလည်းသူတို့ရဲ့ business ကအခုအရင်ရေးအရေးပါလာတဲ့အကြောင်းမလို့ pay ချာလုပ်ပေးတယ် delivery လာဖို့ပြည့်ကလေးရဆိုလို့ရှိရင်လည်းကျမရင်းနဲ့ပို့ပြီးတော့ညီညွတ်အောင်ကာကွယ်ပြီးလုပ်တဲ့ဟာကပို့လို့လာတယ်ကျွန်တော်တွေ့ရတယ်ပေါ့နော် mask ဝတ်ထားတာတို့ပြီးတော့ hand sanitizer တို့တုံးတာတို့ပြီးလို့ရဲ့6ပေအကွာနေစစ် PC ကိုပေးရမျိုးအဲ့လိုဟာမျိုးရတယ်သူတို့ train တစ်ချက်လောက်ထားရတယ်တွေ့ရတယ်။ဒါ customer service ဘက်မှာလည်းအရင်ထက်စားလို့ရှိရင်မျိုး customer နဲ့စကားပြောတာအစား phone service customer ပဲလာရောက်နေပါရည်အတိလောက်တာအစားအရင်ထက်စားရင်တော့အများကြီးပိုကောင်းလာတယ်
COVID ကြီးဖြစ်တော့မှမြန်မာနိုင်ငံမှာမှမဟုတ်ဘူးပေါ့နော်ဘယ်မှမဆိုဒီနည်းပညာရဲ့အရေးပါမှုဒီနည်းပညာရဲ့ဟိုအသုံးဝင်မှုလူတွေကပို့ပြီးတော့မှ appreciate လုပ်လာကြတည်လာကြတယ်ပေါ့လေဆိုတော့ကိုအောင်မျိုးအနေနဲ့ရောတကယ်လို့များဒီလိုမျိုးဝန်ဆောင်မှုတွေဒီလိုမျိုးနည်းပညာတွေမရှိဘူးဆိုလို့ရှိရင်ကိုယ့်ရဲ့နေတူပါပေါ့နော်နေရေးထားရေးစားရေးတောက်ရေးအလုပ်ကအဆင်ပြေနိုင်ပါမလား
အခုကျွန်တော်ဆိုလို့ရှိရင်ဟိုကမတ်လလောက်ကုန်တဲ့ရန်ကုန်မှာပိတ်သွားတော့ဆိုင်တွေမှာတွားပြီးတော့တိတ်မပွဲရေးလို့ဒီဖြစ်တဲ့ဟို COVID-19 ကဘယ်လောက်အခြေအနေဆိုမှလည်းမသိဘူးဘယ်လိုကူးမလဲ information တိကျမသိတဲ့အချိန်မှာမတွားရပဲအကောင်းဆုံးပဲဆိုပြီးတော့ဟိုအိမ်ရနေပြီးတော့လို့မှာပြီးအိမ်နေအောင်အထိကြောက်လာတဲ့ service ရှိရောအများကြီးတော့ပိုအဆင်ပြေရပါတော့ food delivery ရောကျန်တဲ့ရှိသမျှ delivery မှာအခုချိန်မှာ digital marketing ကိုမလုပ်လို့ရှိရင်မရဘူး digitally ဟိုပစ္စည်းတွေတော့ online တစ်ဆင့်ရောင်းနေဥစ္စာကမြန်မာနိုင်ငံမှာအရင်တော့ရှိတော့ရှိရမယ်နှေးနေတယ်အခုချိန်မှာကျတော့မရှိမနေရတဲ့မျိုးဖြစ်သွားတာပေါ့နော်အဲပြီးတော့တစ်ခုရှိတာဟိုရန်ကုန်မြို့ကလည်းနည်းနည်းဟိုတခြားမြို့တွေဆိုလို့ရှိရင်အဲ့လောက်ကြီးမကြီးဘူးဆိုတော့သူတို့ session တွေနဲ့ခွဲလိုက်ပြီးတော့ဒီနေ့မှလို့ရှိရင်ဘယ်သူကပို့ပေးမလဲဒီနေ့မှဘယ်သူကပို့မလဲဆိုရင်စနစ်ခွဲလိုက်ပြီးလုပ်လိုက်တော့ပို့ပြီးတော့အဆင်ပြေလာတော့ကျွန်တော်ထင်တယ်အရင်ကထားလို့ရှိရင်လေ
ရန်ကုန်မြို့မှာနေတဲ့ကိုအောင်မျိုးဖြစ်ပါတယ်မြန်မာနိုင်ငံမှာကိုဗစ်ကာလသွားရည်လာရေးအခက်အခဲရှိချိန်မှာအစားအသောက်နဲ့လူသုံးကုန်ပစ္စည်းတွေကိုအွန်လိုင်းပေါ်မှာအလွယ်တကူဝယ်ယူနိုင်ကိုယ့်စီအရောက်ပို့ပေးနိုင်လို့သူ့အပါအဝင်တော်တော်များများကအဆင်ပြေတယ်လို့ပြောကြသလိုဒီလုပ်ငန်းတွေအခုထက်ပိုပြီးတိုးတက်ကျယ်ပြန့်လာကြဖို့မျှော်လင့်နေကြပါတယ်ရှင်ကျွန်မဆုမြတ်ပါပါ
UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနှာစင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြေရှင်ပေါ်ပါကြပါစေကမ္ဘာယဉ်ကျေးမှုရေးစီးမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်တွင်တော့မှပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါFacebook လူမှုကွန်ရက်စာမျက်နှာကုမ္ပဏီဟာသူ့ရဲ့ပြိုင်ဘက် TikTok လိုမျိုးကိုပါလူမှုကွန်ရက်တစ်ခုကိုတော့ဒီလအစောပိုင်းတုန်းကပဲစပြီးပွဲထုတ်သွားပါတယ်။အမေရိကန်ပါဝင်နိုင်ငံ50ကျော်မှာတုံးနိုင်ပါပါ။
လူကြိုက်များရဲ့ Instagram app ထဲမှာ Reels လို့နာမည်ပေးထားတဲ့ဗီဒီယိုဝင်ဆောင်မှုတစ်ခုကိုထည့်သွင်းလိုက်တာပါ။အဲ့မှာဒေသချင်းတွေကိုလည်းထည့်ထားပေးပြီးတော့ကိုယ့်ကိုယ်ကိုဗီဒီယိုရိုက်ကူးပြီးတော့ကိုယ့်ရဲ့ Instagram လူမှုကွန်ရက်အကောင့်မှာပဲတင်လို့ရတဲ့ဝင်ဆောင်မှုဖြစ်ပါတယ်။တရုတ်နိုင်ငံက Biden's Company ရဲ့ American နိုင်ငံတွင် TikTok လုပ်ငန်းပိုင်းကိုဝယ်ယူဖို့ Microsoft Company ကဆွေးနွေးနေတယ်ဆိုတဲ့သတင်းတွေထွက်လာပြီးရပိုင်းတွင်မှာဒီ Instagram ကနေပြီးတော့ဒီလိုဝင်ဆောင်မှုထွက်လာတာပါ။ဒီအချက်နဲ့ဆိုင်ရာလုံခြုံရေးစိုးရိမ်မှုတွေကြောင့် TikTok နဲ့တရုတ်ပိုင်တခြား application တချို့ကို American ဘက်ကပိတ်ပစ်မယ်လို့ချိန်ကြောက်တဲ့အချိန်မှာ TikTok လုပ်ငန်းခွဲတွေကို Biden's ကရောင်းချလွှဲပြောင်းဖို့သဘောတူထားတယ်လို့သိရပါတယ
် How to make seamless transitions using a line in reels First click the timer icon and select where in your reel you want your transitions to happen Now get on the stage hit record and do your thing
အခုလိုမျိုး reels နဲ့ video ကနေလုံးလို့ရတဲ့ application ထွက်လာတာကြောင့် Facebook နဲ့ TikTok အကြားမှာတစ်ဖက်နဲ့တစ်ဖက်လုပ်ငန်းရှင်ပြန်မှုတွေပို့ပြီးကြီးလာပါတယ်။ပြီးခဲ့တဲ့နှစ်နှစ်အတွင်းမှာ American က10ကျော်သက်တော်တော်များများက TikTok ဘက်ကိုအသုံးများလာတာမျိုးအခုလိုမျိုး Facebook ကလည်းအဲ့10ကျော်သက်တွေကိုပြန်ပြီးဆွဲဆောင်နိုင်ဖို့ကြိုးပမ်းလာတာပါ။This video application ကို2018ခုနှစ်မှာ Brazil နိုင်ငံမှာပထမအဆုံးအချိန်စမ်းသပ်ခဲ့ပြီးတော့အဲ့ဒီကနေပြင်သစ်ဂျာမနီနဲ့အင်ဂျီယာတို့မှာပါစမ်းသပ်အသုံးပြုခဲ့ပါတယ်။ပြောရရင်တော့ဒီ TikTok ရဲ့အကြီးဆုံးဈေးကွက်ကအိန္ဒိယနိုင်ငံမှာဖြစ်ခဲ့ပြီးတော့ပြီးခဲ့တဲ့လကတော့တရုတ်နဲ့အိန္ဒိယနိုင်ငံနေဆက်ပြဿနာကြောင့်အိန္ဒိယဘက်က TikTok ကိုတားမြစ်ပေးတင်ခဲ့ပါတယ်။ Facebook အနေနဲ့ Last Show ဆိုတဲ့တခြား app တစ်ခုကိုထွင်ပြီးတော့ TikTok နဲ့ဝင်ပြိုင်ဖို့စူးစမ်းခဲ့ပေမဲ့လူများများဆက်ဆံ app ကိုမသုံးခဲ့ပါဘူး။ Facebook ကအခုလိုမျိုးဒီ application အသက်လုံလာတာကြောင့်အခု Reels ကပုံတူကူးခြားလာတာဆိုပြီးတော့ TikTok အမှုဆောင်အရာရှိချုပ်ခင်ဗင်မေယာကပြောခဲ့ပါတယ်။Facebook ကပထမခိုးခြားတဲ့ Labs App ကမအောင်မြင်တဲ့အခါလူတော်တော်များများသုံးတဲ့ Instagram App ကိုအခြေခံပြီးတော့အခု Reels ကိုသုံးလာတာပါလို့သူကပြောပါတယ်။ဒီကွဲ online မှုကိုကြိုးစားကြတဲ့ American လူပြည်ကကုမ္ပဏီနဲ့ပတ်သက်ပြီးတော့ဆွေးနွေးတဲ့ဒီ American လူတော်ဈာနာပွဲတစ်ခုမှာတော့ Facebook အနေနဲ့အဲ့လိုမျိုးဆွဆွဲခြင်းမျိုးနဲ့ပြောဆိုခဲ့ရပါတယ်။အဲ့ဒါကတော့ Facebook အနေနဲ့ Step ချင်လို့ခေါ်တဲ့ကျန်းမာရေးမှုကိုလိုက်ပြီးတော့အတုခိုးတယ်ဆိုပြီးတော့ဒီ American လူတော်အမတ်တွေကပြောခဲ့တာပါ။Instagram လုပ်ငန်းရဲ့ဒုတိယဥက္ကဋ္ဌ Visual Shah ကတော့အခုလိုမျိုးသူတို့ပုံစံတူညီရယ်ဆိုပြီးတော့ပြောနေတာမှန်တယ်ဆိုပြီးတော့ဝန်ခံသွားပါတယ်။ဒါမဲ့ဒါဟာ Facebook team အနေနဲ့တခြားဆက်ဆက်တဲ့လုပ်ငန်းကနေအခုလိုစဉ်းစားချက်မျိုးဖြစ်လာခဲ့တာလို့သတင်းတော်တွေကသူက online လုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။Instagram အနေနဲ့ Reels ကတစ်စင်အမျက်ဆုံးရှာမဲ့သူတွေကြောင့်လုပ်ငန်းတွေကိုတော့ခွင့်ပြုဖို့အစီအစဉ်တော့မရှိသေးပါဘူးတဲ့။ဒါမဲ့လေလူငယ်အကပညာရှင် Merrick Hanna နဲ့ဂီတပညာရှင် DS လိုမျိုး online ပေါ်ကလူငယ်အကျော်မော်တွေတုံးပြီးအခု Reels ကပွဲထုတ်လာတာတွေ့ရပါတယ်ရှင်။
Like Kardashians took my besties to LA where the girls like to play we put our hoodies on in Philly where we started acting silly then we headed out to China Taylor said that's where we find
it ဒီတက်တော့ရင်းလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီတဲ့လောကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။ဒီ drin ba HARD hard go အခြေခံနဲ့ idiom အသုံးတွေကိုကျင်ပြပေးမှာမို့ပထမဦးဆုံ
း hardtime
ကိုတင်ပြပေးပါမယ် HARD hard ကခက်တာ TIME time ကအချိန်ဆိုတော့စကပိုက်ခွန်ရဲ့လုံကောက်ဒေးဘယ်ကခက်တဲ့အချိန်ပေါ့ idiom ဆိုရဲတော့ white ဒေးဘယ်ကလည်းဒီနေရာမှာဆင်တယ်လို့ဆိုရမှာပါဘဝမှာအကြအတဲတွေဆင်းရဲမှုတွေဒုက္ခတုခတွေအထူးသဖြင့်ငူရီကြီးကြက်တဲမှုနဲ့ရင်ဆိုင်နေရတဲ့အခြေအနေကိုhard time လို့ရည်ညွှန်းပြောတာဖြစ်ပါတယ်ဒီသုံးကို hard times ဆိုပြီးတော့ s ထည့်ပြီးတော့လဲသုံးလို့ရပါတယ် hard time အသူနဲ့ပတ်သက်လို့ George Crowe ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် my mother had a hard time bringing us up since my father died 10 years ago
ကျွန်တော်မိဟာလွန်ခဲ့တဲ့ဆယ်နှစ်ကကျွန်တော်အဖေဆုံးပြီးနောက်ပိုင်းမှာ ကျွန်တော်တို့ကိုလူလားမြောက်အောင်ကြည်လာရတာအတော်လေးဒုက္ခရောက်ခဲ့တယ်လေလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ My mother had a hard time bringing us up since my father died 10 years ago.
Hard time နဲ့တွေ့ပြီ
။ Give someone a hard time.
ဆိုတဲ့အသုံးကိုလည်းဆက်လက်တင်ပြလိုပါတယ်။စာလုံးပေါင်းက GIVE give ကပေးတာ SOMEONE someone ကတူတယောက်ရဲ့ A ကတခုတခါ HARD hard ကခက်တာ TIME time ကအချိန်ဆိုတော့စကိုက်ခွန်ရဲ့ဓာတ်ရိုက်ဒီပဲကတော့လူတူတယောက်ကိုခက်ခဲတဲ့အချိန်ပေးတာပေါ့ idiom ဆိုရဲတဲ့ဝတ်ဒီပဲကတော့လူတူတယောက်ကိုစိတ်တော့ကရောက်အောင်စိတ်ဆင်းရဲအောင်စိတ်မသက်မသာဖြစ်ရလေအောင်စိတ်တူအောင်စိတ်အနှောက်အယှက်ဖြစ်အောင်ဒုက္ခရောက်အောင်လုပ်တာကိုဆိုတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် My boss is giving me a hard time by asking me to do a lot of things in a short time
ကျွန်တော်ဆရာသမားကကျွန်တော်ကိုစိတ်ညစ်ရအောင်လုပ်နေလေရဲ့အချင်းတူတူအတွင်းမှာခိုင်းထားတာလှုပ်ရှားတွေကလည်းတပုံကြီးပါပဲဗျာလို့ထိပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ My boss is giving me a hard time by asking me to do a lot of things in a short time.
ခုဆက်လက်တင်ပြပေးမှာကတော့
hard feelings.
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက H A R D hard ကခက်တာမကြောတာ F E E L I N G S feelings ကခံစားချက်တွေဆိုတော့စကိုက်ထုံရဲ့ဓာတ်ရိုက်ဒီပဲကတော့ခက်ခဲတဲ့ခံစားချက်တွေပေါ့ idiom ဆိုတဲ့ the white ဒီပဲကတော့မတည့်တာမကျေနပ်မှုရှိတာလူတဦးနဲ့တဦးကြားစိတ်ခူတာမခေါ်မပြောတာစသဖြင့်ကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
There's hard feelings between the two families as there's competition in doing business.
အဲ့ဒီမိသားစုနှစ်စုကြားမှာစိတ်မတင်မြတ်မှုတွေရှိနေလေရဲ့စီးပွားရေးလုပ်ရမှာအပြိုင်အဆိုင်ရှိကြလို့ဖြစ်တယ်လို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ There's hard feelings between the two families as there's competition in doing business.
ကြုံကြိုက်တော့ hard feelings ရဲ့အရှိမ no no ဆိုတာကိုထားပြီးတော့
no hard feelings
ဆိုတဲ့အသုံးကိုလည်းတင်ပြပါစီကျမတို့မြန်မာမှာတော့ no hard feelings ဆိုလို့ရှိရင်စိတ်မရှိပါနဲ့စိတ်မဆိုးပါနဲ့လို့ရည်ညွှန်းပြောတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် John and David argued yesterday.But there were no hard feelings between the two. They are as friendly as ever.
John and David do mani ga saka mya ja de li. Da bi mai lo tharo nu u ja sai ma so ja bu. Akin a me ma pyet ja bu lo David ya ba de. U ma go naw ta khaw na sin chi ja ya aw.
John and David argued yesterday, but there were no hard feelings between the two. They are as friendly as ever.
ကုဆလေတင်ပြပြီးမှာကတော့
hard to swallow
ဖြစ်ပါတယ်စာလုံးပေါင်းက h a r d hard ကခက်တာ t o 2 s w a l l o w swallow ကမျိုးချတာဆိုတော့စကိုက်ထုံရဲ့ဓာတ်ရိုက်ဒီပဲကမျိုးချရခက်တာပေါ့ရှင်ဒီနေရာမှာတမန်အဖြစ်တော့မျိုးချရခက်တာဟာအစားအစာဖြစ်ပြီးမယ်လို့လေ idiom ဆိုရဲ the white ဒီပဲကတော့လူတဦးအနေနဲ့လက်ခံမှုခက်ခဲတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groby ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ It's hard to swallow that women do not get equal pay with men for equal work.
အမျိုးသမီးတွေနဲ့အမျိုးသားတွေကြားအလုပ်ချင်းတူတူလုပ်ကြပြီးမယ်လို့လစာကြတော့တူတူမရကြတာလက်ခံရခက်လာပါတယ်လို့ဒီပေရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
It's hard to swallow that women do not get equal pay with men for equal work.
ခုနောက်ဆုံးတင်ပြပေးမှာကတော့
hard of hearing.
ဖြစ်ပါလေ။စာလုံးပေါင်းက H A R D hard ကခက်တာ OF off H-E-A-R-I-N-G, hearing a, na cha ya ra, so ro, so quite hung ye, tai yai, di be garo, na cha ya ra, keta po. Di dong ye, idiom, di be garo, shimare, na kong ong ba cha ya ra, na nene li ni ra gu, yin yun pyo ra, pipare. Di dong ne ba de lu, George Groupi de umago, na sin chi cha ya ang.
My grandmother is hard of hearing, so I have to shout to make her understand what I want to say.
Chino pwa ga tei na ma ja bu, na ne ne le ni de. Da jang chino pyo chin na go tu na le ya aw, o bi ro pyo ya de li lu thei bi ya ba de. Uma go na ta khaw na sin chi ja ya aw.
My grandmother is hard of hearing, so I have to shout to make her understand what I want to say.
Torashimiago, didrimba, hard good chican be, dimpiagere idiom atonuigaro.
A hard time. Give someone a hard time. Hard feelings. Hard to swallow. Hard of hearing.
Do pijabare. Now drimba, culuchimio male nota idiom atonuigo, select dimpia piu mamu, somio nas in jabashim.
VOA American အတိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်လိုက်ပြီးတော့သတင်းအကျဉ်းချုပ်ကိုကြေညာပေးပါမယ်။တနင်္လာနေ့ကစတင်တဲ့ American Republican Party ရဲ့နိုင်ငံလုံးဆိုင်ရာညှိနှိုင်းခါမှာသမ္မတ Donald Trump ကိုဒုတိယသက်တမ်းအတွက်သမ္မတကိုယ်စားလှယ်လောင်းအဖြစ်ပြန်ပြီးတော့ရွေးချယ်ဖို့ရှိပါတယ်။ကိုယ်တိုင်ပါတီအကြီးအကဲဖြစ်တဲ့သမ္မတထရမ့်ကလင်းညဆက်တိုက်ကျင်းပမဲ့ညီလာခံမှာဒီမိုကရက်ပါတီသမ္မတကိုယ်စားလှယ်ဂျိုးဘိုင်ဒန်ကိုတက်ခိုက်ပြောဆိုဖို့စိုင်းပင်နေပါပြီ။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်အွန်လိုင်းကနေကျင်းပခဲ့တဲ့ဒီမိုကရက်ပါတီညီလာခံမှာတော့ပါတီသမ္မတကိုယ်စားလှယ်နဲ့သူသမ္မတကိုယ်စားလှယ်တွေကိုရွေးချယ်ခဲ့ကြတာပါ။ North Carolina ပြည်နယ် Charlotte မြို့က Republican Party ကျင်းပပုံကတော့ကွဲပြားပါတယ်။ Charlotte မြို့ကိုအသီးသီးရောက်နေကြတဲ့ပါတီကိုယ်စားလှယ်တွေကတနင်္လာနေ့နေခင်ပိုင်းမှာရောက်လာမဲ့သမ္မတထရမ့်ကိုပါတီသမ္မတလောင်းအဖြစ်တရားဝင်ရွေးချယ်ကြမှာပါ။အင်္ဂါနေ့ကနေကြာရပလင်းနဲ့ထိလုံမဲ့အခမ်းအနားအစည်းအဝေးအများစုကိုတော့ Washington မှာကျင်းပမှာပါ။သမ္မတထရမ့်ကလည်းကိုယ်စားလှယ်လောင်းအဖြစ်လက်ခံတဲ့မိန့်ခွန်းကိုညှိလာခနောက်ဆုံးနေ့မှာအိမ်ပြီးတော့တောင်ဖက်မြက်ခင်ပြင်ကနေပြောဆိုမှဖြစ်တယ်လို့မီရှူမီဝမ်းတွေပြဖောက်ဖို့လည်းစီစဉ်ထားပါတယ်။အမေရိကန်ပြည်ထောင်စုဝင်ကွန်စင်ပြည်နယ်ကနိုရှာမြို့မှာလူမဲတဦးကိုရဲတို့ပစ်ခတ်ခဲ့တာကြောင့်တနင်္ဂနွေနေ့နောက်ပိုင်းမှာဆန္ဒပြပွဲတွေပေါ်ပေါက်လာပါတယ်။လူမှုကွန်ရက်တွေမှာတွေ့ရတဲ့ဗီဒီယိုပုံရိပ်တွေထဲမှာတော့ကားတစ်စင်းရှိဖျက်လျှောက်သွားတဲ့လူမဲတဦးနောက်ကိုတနက်ကင်ထားကြတဲ့ရဲအရာရှိတဦးကတ်လိုက်သွားတာကိုတွေ့ရပါတယ်။အဲ့ဒီလူမဲအမျိုးသားကားတကားကိုဖွင့်ပြဝင်တဲ့အချိန်မှာရဲအရာရှိတယောက်ကသူ့အင်ကြီးကိုနောက်ကဆွဲပြီးတော့တနက်နဲ့ပစ်ခတ်ခဲ့တာပါ။အဲ့ဒီဗီဒီယိုထဲမှာတနက်တန်ခုနှစ်ချက်ကြားပေမဲ့ရဲအရာရှိဘယ်နှစ်ယောက်ကဖြစ်ခတ်ခဲ့တယ်လဲဆိုတာနဲ့ဘာကြောင့်ဖြစ်ခတ်ခဲ့ရတာလဲဆိုတာရှင်းရှင်းလင်းလင်းမတွေ့ရပါဘူး။ကနိုရှာရဲဌာနထုတ်ပြန်ချက်မှာတော့ဖြစ်ခတ်မှုဖြစ်ပေါ်ရတဲ့အကြောင်းရင်းကိုပြောမထားဘဲဒဏ်ရာပြင်းထန်တဲ့အတွက်အဲ့ဒီလူကိုဆေးရုံတင်လိုက်ရတယ်လို့သာဖော်ပြထားတာပါ။တနက်ဖြစ်ခတ်မှုဖြစ်ပေါ်ရတဲ့အကြောင်းရင်းကိုပြည်내တရားရေးဌာနကစုံစမ်းစစ်ဆေးမယ်လို့လည်းဖော်ပြထားပါတယ်။ဒီကမ္ဘောနဲ့ပတ်သက်ပြီးတော့ဆန္ဒပြပွဲတွေပေါ်ပေါက်လာတာကြောင့်ကနိုရှာမြို့မှာညမထွက်ရအမိန့်ကိုထုတ်ပြန်ထားတာပါ။COVID-19 လူနာတွေကိုသွေးကြီးကုရုံနဲ့အရေးပေါ်ကူတာဖို့အမေရိကန်အစားအသောက်နဲ့ဆေးဝါးကုကဲမှုဌာန FDA ကိုသမ္မတဒိုနယ်ထရမ့်ကတနင်္ဂနွေနေ့မှာခွင့်ပြုလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကနေလူအသက်ပေါင်းများစွာကိုကယ်တင်နိုင်ရတဲ့အတွက်သွေးကြီးကုရုံနဲ့အရေးပေါ်ကူတာဖို့ FDA ကိုခွင့်ပြုလိုက်ပါတယ်လို့သမ္မတထရမ့်ကအင်ပီရိုသတင်းစာရှင်းလင်းပွဲမှာကြေညာသွားတာပါ။ကိုရိုနာဗိုင်းရပ်စ်ကူးခံရပြီးတော့ပြန်လည်နာလန်ထူလာတဲ့လူနာတွေစီကထုတ်ယူထားတဲ့ပိုခုခံနိုင်စွာရှိတဲ့သွေးကြီးတွေကို COVID-19 လူနာတွေထဲထိုးသွင်းပြီးတော့ကူတာမှာပါ။ တွေးကြီးကုရုံနဲ့ကုသပေးခဲ့တဲ့လူနာ9000ထဲက2000လို့ရဲ့ကုရုံအခြေအနေကိုလေ့လာသုံးသပ်ချက်တွေဖြင့်အခြားလေ့လာချက်တွေအရတွေးကြီးကုရုံနဲ့ COVID-19 လူနာတွေကိုအရေးပေါ်ကုသဖို့ဆုံးဖြတ်ခဲ့တာလို့ FDA အကြီးအကဲဒေါက်တာစတီဖန်ဟန်ကပြောပါတယ်။တချို့သိပ္ပံပညာရှင်တွေကတော့ဒီကုရုံပေါ်တိတ်ပြီးတော့အာမပေးချင်ကြပါဘူး။ဒီကနေ့ညအတွက်ထိတ်တန့်ရောက်သတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လန်းပါစေရှင်။ကျေးဇူးတင်ပါတယ
်。 This program has come to you from the Voice of America, Washington.